Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပြကြပါလိမ့်မယ်နော် VOA American တိုင်းရဲ့2024ခုနှစ် February 9ရက်တောက်ကြနေမနက်ခင်းအစီအစဉ်ကို American ပြည်ထောင်စု Washington DC မြို့ကနေလိုင်းနိုမီတာ3049လိုင်းလက်မီတာ190ကနေစတင်ထုတ်လွှင့်နေပါပြီ။ဒီအစီအစဉ်ကို VOA ရဲ့ Facebook, YouTube စာမျက်နှာကပါရုပ်သံအဖြစ်နဲ့ Direct ရှူစားနိုင်ပါတယ်။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်သွားမှာဖြစ်ပါတယ်ဗျာ။
ကာဇာမားအစ္စရေးနဲ့ဟာမတ်တို့အကြားအပြစ်ခတ်ရဆဲမှုရရှိရေးကြိုးပမ်းဖို့အရှိလေပိုင်းခီးစဉ်သွားခဲ့တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဟာရလလက်ဆုပ်လက်ကင်မရခဲ့ပဲအမေရိကန်ကိုပြန်ရောက်လာပါတယ်။ယူကရိန်းမှာတော့ရုရှားကျူးကျော်စစ်ကိုဦးဆောင်ခဲ့တဲ့စစ်ဦးစီးချုပ်ဇလန်စနီကိုယူကရိန်းသမ္မတကအရာထူးကနေဖယ်ရှားလိုက်ပါတယ်။မြန်မာနိုင်ငံကစစ်တမ်းခန့်အရာသားတွေကိုအကူအညီပေးဖို့အတွက်ထိုင်းနိုင်ငံတာခရိုင်မှာလူသားချင်းစာနာကူညီမှုရဲဝန်ထူထောင်ရေးမကြာခင်လအတွင်းလုပ်နိုင်မယ်လို့မျှော်လင့်ကြောင်းထိုင်းနိုင်ငံခြားဝန်ကြီးကပြောပါတယ
်။အဲ့လိုထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပြီးမှတော့ဇေယျကြီးမြို့တိုက်ပွဲမှာစစ်ကောင်စီတပ်ကနေလေကြောင်းတုံးပြီးတော့တိုက်ခိုက်တဲ့သတင်းပေးပို့ချက်နဲ့စိတ်ဝင်စားဖွယ်နိုင်ငံတကာသတင်းလွှာတွေထဲမှာတော့ယူကရိန်းသမ္မတဇယ်လင်စကီနဲ့သူ့ရဲ့ကာကွယ်ရေးဦးစီးချုပ်ကြားသဘောထားကွဲလွဲမှုကမ္ဘာမှာငြိမ်းချမ်းရေးကင်းမဲ့လာနေတဲ့အကြောင်းဂါဇာစစ်ပွဲဆက်ဖြစ်နေတာကြောင့်အရှိဂျေရုဆလင်နဲ့တဝိုက်မှာကလင်းငယ်တွေလုံခြုံမှုကင်းမဲ့နေတဲ့စိန်ခေါ်ချက်တွေအခြေအနေကိုလည်းတင်ပြသွားဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေအဖြစ်နဲ့ကတော့ဥအောင်ခင်းရဲ့မြန်မာရေးသုံးသပ်ချက်တမ်းမာရေးနဲ့တိုင်းရင်းသတင်းလွှာတွေကိုတင်ဆက်ဖို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်ကပြောပြသွားမှာဖြစ်ပါတယ်ဗျာ
အမေရိကန်နိုင်ငံခြားဝန်ကြီးအန်တိုနီဘလင်ကင်ဟာသူ့ရဲ့အရှိအလဲပိုင်းဒေသအခီးစင်မှာလက်ရှိဖြစ်ပွားနေတဲ့လေးလာကြားလာပြီးဖြစ်တဲ့အစ္စရေးဟားမတ်စစ်ပွဲအပြစ်ရရေးအတွက်ရောစစ်သွေးကြော်တွေဖမ်းထားတဲ့ဒဇာကန်တွေထပ်ပြီးလွှတ်ပေးဖို့အတွက်ပါသဘောတူညီမှုအသက်ဒဇုံတရာမရဘဲနဲ့ကျန်သပရီနေမှာဝါရှင်တန်ဒီစီကိုပြန်ပြီးရောက်လာပါပြီအစ္စရေးဟားမတ်စစ်ပွဲရက်ဆိုင်သွားအောင်နိုင်တယ်လို့အဖမ်းခံရတဲ့ဒဇာကန်တရာလောက်လည်းပြန်ပြီးလွှတ်လာဖို့ရှိတယ်လို့ဝန်ကြီးဘလင်ကင်ကရောတခြားအမေရိကန်အရာရှိတွေကပါပြောနေစေပါဒါပေမဲ့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်ဒယဟူးကတော့ဟားမတ်စ်ရဲ့ဂါဇာကမ်းမြောင်ဒေသကိုဆက်ပြီးထိန်းချုပ်ဖို့စီစဉ်နေတာဟာစိတ်ကူးရင်နေတာဖြစ်ပြီးတော့အစ္စရေးတပ်တွေကနိုင်အောင်တိုက်ခိုက်မှာဖြစ်ကြောင်းပြောပါတယ်အချိန်တည်းမှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဂျော်ဒန်ပြည်ဒုတိယမြောက်အဗ်ဒူလာကိုဝါရှင်တန်ဒီစီမှာတင်နှင်းလာနေကြရင်အခမ်းတွေ့ဆုံပြီးအစ္စရေးဟားမတ်စ်ပွဲအတွက်ဖြေရှားရေးဆွေးနွေးမှာဖြစ်ကြောင်းသမ္မတအင်ဂျူကကြေညာပါတယ်ဝန်ကြီးဘလင်ကင်ဟာအစ္စရေးစစ်တပ်အကြီးအကဲဟောင်းနဲ့အပါအဝင်ဝန်ကြီးချုပ်နန်တန်ယန်ဟူရဲ့စီးဆိုင်ရာဝန်ကြီးများအဖွဲ့နဲ့တွေ့ဆုံပြီးစစ်ပွဲကိစ္စအပြင်ဒဇာကန်တွေလွတ်မြောက်ရေးကိုပါဦးစားပေးဆွေးနွေးခဲ့တယ်လို့ပြောပါတယ်။ကျန်သပရင်းနေမှာပဲဟားမတ်စ်ကိုယ်စားလှယ်ဖွဲ့ဟာအီဂျစ်နဲ့ကာတာအရာရှိတွေနဲ့ညှိနှိုင်းဆွေးနွေးပွဲတွေကိုကိုင်ရိုမှာဆက်ပြီးကျင်းပနေတယ်လို့ဟားမတ်စ်အကြီးအကဲအရာရှိတဦးကပြောပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တရုတ်သမ္မတရှီဂျင်ပင်တို့ဟာကျန်သပရင်းတွေကတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့ပြီးတော့နိုင်ငံတန်တမန်ခိုင်မာကြောင်းထက်လောင်းပြသခဲ့တဲ့အပြင်တခြားနိုင်ငံတွေရဲ့အရေးကိစ္စတွေမှာသူတို့ရဲ့အခေါ်အမေရိကန်ဂျောင်းဝင်ဆောင်ရွက်မှုကိုကန့်ကွက်ခဲ့ကြတယ်လို့ရုရှားအစိုးရကသတင်းထုတ်ပြန်ပါတယ်။ခေါင်းဆောင်တို့ကညှတာမှုပိုရှိပြီးအယူဝါဒမျိုးစုံလက်ခံတဲ့ကဘာကြီးပေါ်ပေါက်အောင်လှုပ်ဆောင်ဖို့နဲ့သူတို့နှစ်ဦးရဲ့ရင်းနှီးတဲ့ဆက်ဆံရေးဆက်ပြီးတည်တံ့အောင်လှုပ်ဆောင်ရေးတွေကိုဆွေးနွေးခဲ့တယ်လို့ရုရှားအစိုးရပြောခွင့်ရယူရီဥရှာကော့ကကျန်သပရင်းနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်လုံခဲ့တဲ့နှစ်နှစ်တုန်းကရုရှားသမ္မတတရုတ်ခီးစင်အတွင်းမှာတရုတ်နဲ့ရုရှားနှစ်နိုင်ငံဟာအကန့်အသတ်မထားတဲ့မဟာမိတ်ဖြစ်ကြောင်းကြေညာခဲ့တာလည်းဖြစ်ပါတယ်။အဲဒီချိန်ကယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်တိုက်ခိုက်မှုမလုပ်ခင်ရက်ပိုင်းလိုမှာပဲဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်တုန်းကနှစ်နိုင်ငံခေါင်းဆောင်နှစ်ဦးလူကိုရိုင်းတွေ့ဆုံမှုဟာနှစ်ကြိမ်ရှိပါတယ်။ဒီနှစ်ထက်နောက်ထပ်တွေ့ဆုံမှုအခုချိန်ထိတော့အဆီဇင်မရှိသေးဘူးလို့လည်းဥရှာကော့ကပြောပါတယ်။အခုနှစ်တွေအတွင်းနှစ်နိုင်ငံစလုံးအရေးယူတန်းခတ်မှုတွေနဲ့ရင်ဆိုင်နေရချိန်မှာအခုလိုတွေ့ဆုံတာလည်းဖြစ်ပါတယ်ယူကရိန်းစစ်တပ်အတွင်းမှာအခြေအနေတွေနဲ့ပတ်သက်ပြီးတော့ရဲ့အတော်ကြားခံမှန်းပြောဆိုနေရကနေချက်သပရင်းနေမှာတော့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကယူကရိန်းစစ်တပ်ရဲ့ထိတ်တန်းခေါင်းဆောင်တဦးဖြစ်တဲ့ရုရှားကျူးကျော်မှုကိုတုံ့ပြန်ရမှာနှစ်နှစ်လောက်ဦးဆောင်ခဲ့သူဗိုလ်ချုပ်ကြီးဗယ်လရီဇလော့စနီနေရာမှာဗိုလ်ချုပ်ကြီးအလက်ဇန္ဒရာဆိုင်ယာစကီကိုအစားထိုးခံလိုက်ပါတယ်။ယူကရိန်းခုခံကာကွယ်ရေးမှာနိုင်ငံတော်တရားကောင်တဦးဖြစ်တဲ့တချို့ကမြင်ကြတဲ့ဗိုလ်ချုပ်ကြီးဇာလော့စနီနဲ့တွေ့ဆုံခဲ့ကြောင်းသမ္မတဇယ်လန်စကီကကြေညာချက်ထုတ်ပြန်ခဲ့တယ်လို့ရှေးသွန်းသက်သူတွေက ယူကရိန်းဟာရုရှားလက်ထက်အမြန်ရောက်သွားမယ်လို့ပြောနေချိန်မှာဥဆောင်ပြီးတော့ရုရှားတပ်တွေကိုတွန်းလှန်တိုက်ခိုက်ခဲ့တဲ့အတွက်ကျေးဇူးတင်ကြောင်းပြောပါတယ်။ဒါပေမဲ့အခုချိန်ကစစ်တပ်အတွင်းခေါင်းဆောင်မှုအပြောင်းလဲလုပ်ရမယ့်အချိန်ရောက်ပြီဖြစ်ကြောင်းလဲသမ္မတဇလန်စကီကဆိုရှယ်မီဒီယာမှာရေးပါတယ်။ဇလန်စကီထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့သူဟာသမ္မတဇလန်စကီနဲ့အရေးကြီးတဲ့ဆွေးနွေးပြောဆိုမှုတွေလုပ်ခဲ့ကြောင်းနဲ့အခုရခဲ့တဲ့ဆုံးဖြတ်ချက်ဟာစစ်ပွဲရဲ့နှီးဖြူဟာနဲ့မဟာဗျူဟာအတွက်အပြောင်းလဲတွေဖြစ်လာစေဖို့အတွက်လှုံ့ဆော်တာဖြစ်ကြောင်းပြောပါတယ်။2024မှာလောကမာရီယာ2020နဲ့မတူတဲ့အတွက်အပြောင်းလဲတွေနဲ့လိုင်ရောညီဆွေဖြစ်ဖို့ပြောင်းလဲရမှာဖြစ်တယ်လို့ဒါဟာအောင်မြင်မှုအတွက်လည်းဖြစ်ကြောင်းဖော်ပြထားပါတယ်။
View American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့အပြင်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
View မြန်မာဘာသာအစီအစဉ်ကတောက်ကြနေမနေ့ချင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်စစ်တမ်းကြောင့်ဒုက္ခရောက်နေတဲ့မြန်မာပြည်သူတွေအတွက်အကူအညီတွေကိုတလားအတွင်းမှာပဲပေးပို့ဖို့လူသားဆန္ဒမှုအကူအညီပေးလမ်းကြောင်းတစ်ခုကိုဖွင့်မယ်လို့ထိုင်းနိုင်ငံခြားရေးဝန်ကြီးပရမ်ပရီဘဟိန္ဒနုကာရကပြောပါတယ်။ထိုင်းနိုင်ငံမြောက်ပိုင်းတက်ခရင်တဲကစခန်းချလှုပ်ဆောင်မှုစီစဉ်ထားတဲ့နေရာမှာစစ်ဆေးမှုတွေလုပ်ပြီးချိန်မှာအခုလိုပြောခဲ့တာလည်းဖြစ်ပါတယ်။မြန်မာနိုင်ငံတလွှားလူသားဆန္ဒမှုအကူအညီလိုအပ်သူ1.6တန်းလောက်ရှိမယ်လို့ကုလသမဂ္ဂကခန့်မှန်းထားတာပါ။ဒါကြောင့်အခုထိုင်းဘက်ကအဆိုပြုပြီးမြန်မာနဲ့တခြားအာဆီယံဖွဲ့ဝင်နိုင်ငံတွေကသဘောတူထားတဲ့အစီအစဉ်ဟာပမာဏအားဖြင့်သေးငယ်လှသလိုဒုက္ခတဲ့အနေချင်းအတွက်ပဲကာမိနိုင်မှာလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းထားတာ၃နှစ်ထက်ဝန်းလာနေပြီဖြစ်ပြီးနေရအတော်များများမှာတော့တိုက်ပွဲတွေဖြစ်ပွားနေပြီးတော့အခုဆိုအာဏာသိမ်းမှုဆန့်ကျင်သူတွေတိုင်းနာလက်နက်ကိုင်တွေနဲ့တွဲပြီးဒီမိုကရေစီတိုက်ပွဲဝင်နေသူတွေကနေရအတော်များများကိုထိန်းချုပ်လာနိုင်ပြီဖြစ်ပါတယ်။အခုပြရမယ့်အစီအစဉ်ဟာကနဦးအဖြစ်အိုးရင်ရွှေပြောင်းနေထိုင်ရသူ2000လောက်အတွက်ပဲပေးဝေနိုင်တယ်လို့ထိုင်းတာဝန်ခံအရာရှိတွေကပြောပါတယ်မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခိုလုံလာတဲ့မြန်မာနေသားဆောင်တပ်သားတွေရဲ့အန်ဒီယာကင်းကင်းနဲ့အမြန်နေရပြန်နိုင်ရေးကိုဦးစားပေးပြီးဆောင်ရွက်သွားမှာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဌာနကစစ်ဆေးပရင်းနေမှာပြောကြားလိုက်ပါတယ်သူတို့တွေကိုအန်ဒီယာကင်းကင်းနဲ့အမြန်ပြန်ပြီးပို့နိုင်ရေးအတွက်အခုချိန်မှာဦးစားပေးပြီးလှုပ်ဆောင်နေပေမဲ့သူတို့ကိုလေချောင်းကပြန်ပို့မလားရေချောင်းကပြန်ပို့ရမလားဆိုတော့ကိုတော့မသိသေးဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဌာနအပတ်စဉ်သတင်းစာရှင်းလင်းပွဲမှာပြောခွင့်ရရှီလီဆပရင်ကပြောပါတယ်။သူတို့ကိုလေချောင်းကနေပြန်ပြီးပို့ရတာအများဆုံးဖြစ်တဲ့အတွက်ဒီလိုပြန်ပို့ဖို့ဘင်္ဂလားဒေ့ရှ်အစိုးရဘက်ကနေစဉ်းစားနေတာဖြစ်ပြီးသူတို့အားလုံးကိုအတက်နိုင်ဆုံးအချိန်မဆိုင်ပဲနဲ့ပြန်ပြီးပို့ချင်ကြောင်းလည်းပြောပါတယ်။မြန်မာနိုင်ငံရဲ့အခြေအနေကြောင့်သူတို့ကိုဘင်္ဂလားဒေ့ရှ်မှာလက်ခံထားဖို့ရှိမရှိမေးမြန်းချက်ကိုတော့ဒါဟာမေးစရာမလိုကြောင်းနဲ့အိန္ဒိယဘက်ကမြန်မာစစ်သားတွေထွက်ပြေးချိန်ကလည်းအိန္ဒိယဘက်ကလက်မခံပဲပြန်ပြီးပို့ခဲ့တယ်လို့ပြောပါတယ်မြန်မာဘက်ကလည်းသူတို့ကိုပြန်ခေါ်ချင်ကြောင်းပြောတဲ့အတွက်သူတို့ကိုဘင်္ဂလားဒေ့ရှ်ကနေအခုလက်ခံထားတာဟာယာယီပဲဖြစ်ကြောင်းလည်းပြောပါတယ်ထွက်ပြေးလာတဲ့မြန်မာစစ်သားတွေဟာဘင်္ဂလားဒေ့ရှ်နေကြာဆောင်တပ်ကိုသူတို့ရဲ့လက်နက်တွေပါအပ်တဲ့အတွက်ဒါကကမြန်မာတန်ရုံနဲ့မြန်မာနိုင်ငံရဲ့ရုံကိုဆက်သွယ်ပြီးဆောင်ရွက်နေတယ်လို့လည်းပြောပါတယ်February 10ရက်စနေနေ့မှာကြာရောက်မယ်တရုတ်နှစ်တကူပွဲအမည်နေရပြန်ကြတူတရုတ်နိုင်ငံသားကတန်ပေါင်းရာနဲ့ချီရှိနေတာဖြစ်ပြီးဆက်စပရင်နေ့ကတော့တရုတ်နိုင်ငံဘေကျင်းမြို့တော်ကမြေထားဘူတာယုံကြီးမှာတော့ခီးသွွားတွေနဲ့ပြည့်ရှံနေပါတယ်တတကူနေ့မှာမိသားစုနဲ့ပြန်ပြီးဆုံဖို့အတွက်ကို့နေရကိုပြန်ပြီးပြန်နေကြတာဖြစ်ပါတယ်တရုတ်နိုင်ငံဟာကမ္ဘာပေါ်မှာအများဆုံးယထာလန်ကွန်ရက်ရှိနေပေမဲ့အဲ့ဒါ28နှစ်အရွယ်ယူကီကတော့သူ့ရဲ့ဇာတိနဲ့ဟိနန်ပြည်နယ်ကိုပြန်ဖို့အတွက်သူ့အလုပ်လုပ်နေတဲ့ကုမ္ပဏီကနေနိုင်ပေါင်း20ကျော်ရထားစီရမှာပါအခုလိုတရုတ်နှစ်တကူအားလိုက်ရတဲ့အတွင်းဆိုရင်တော့တရုတ်နိုင်ငံမှာခီးသွွားလာမှုအများဆုံးရက်တွေဖြစ်နေရက်ပေါင်း40လောက်ကိုသတ်မှတ်ထားတာပါပြည်ရင်းခီးစင်သွားလာသူဟာလူပေါင်းသန်း900ရှိနေပြီးစံချိန်တင်လောက်အောင်ဖြစ်သွားတယ်လို့တရုတ်အစိုးရသတင်းမှာဖော်ပြထားပါတယ်ဒီထဲမှာ80ရာခိုင်နှုန်းလောက်ကကိုကားကိုမောင်းပြီးခီးသွွားကြတာဖြစ်ပါတယ်။ရပောင်း40အတွင်းဒီခီးသွွားရာသီအတွင်းတရုတ်နိုင်ငံတလွှားမှာရထားနဲ့ခီးသွွားသူကတန်ပေါင်း480လောက်ရှိနေပြီးဒါမနစ်က2023ကတည်းကစာရင်38ရာခိုင်နှုန်းလောက်ခုန်တက်သွားတာလည်းဖြစ်ပါတယ်။
မြန်မာပြည်ရဲ့တောက်ကြနေမနေခင်ထိတန်းရောက်သတင်းတွေကိုဒေါက်ကင်မျိုးသက်ပြောပြခဲ့တာပါခင်ဗျာ VOA ရနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet ဆိုင်မျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်တည်းထဲမှာပဲတိုက်ရိုက်လာရောက်ရှူစားနိုင်ပါတယ်အပတ်စဉ်ကဏ္ဍတွေမတန်ခင်ပဲခူးတိုင်းဘက်ကတိုက်ပွဲအခြေအနေကိုကြည့်အောင်ပါဘကူးတိုင်းထန်းတပင်မြို့နယ်ဇေယျကြီးမြို့မှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလူမျိုးရေး PDF ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲပြင်းထန်နေပြီးလက်နက်ကြီးနဲ့ရောလေကြောင်းကားပါတိုက်ခိုက်နေတာကြောင့်အသေးဆုံးသူဒရာစင်ထက်မနည်းရှိလာနေပြီးဒဏ်ရာရသူကလည်းအတော်များလာနေပါတယ်။အရသာ3000ကျော်နေရက်စွန့်ခွာထွက်ပြေးနေရတဲ့အကြောင်း VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ဘကူးတိုင်းထန်းတပင်မြို့နယ်ဇေယျကြီးမြို့မှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်မတော်နဲ့ပူးပေါင်းမဟာမိတ်တပ်ဖွဲ့တွေတိုက်ပွဲတွေပြင်းထန်ခဲ့ပြီးတဲ့နောက်လေကြောင်းကနေတိုက်ခိုက်ခဲ့တာကြောင့်ကလေးနဲ့အမျိုးသမီးတွေအပါအဝင်ဒေသခံဒရာစင်ကျော်သေဆုံးခဲ့ရတယ်ဆိုပြီးမျက်မြင်တွေ့ရတဲ့ဒေသခံတဦးကပြောပါတယ်။ဆယ
်ခန်းချော်ရရှိဆယ်ခန်းချော်ရခံရရတဲ့ဒီလေးအားဖြင့်ဆုံးရှုံးသွားတော့ကရှိဒီလေးဒီလေးသကောင်းများတဲ့ဆောင်မှာပင်ကြောင်မှာအမေရောင်းစေးလို့ရှိတယ်။မသိတဲ့နေရာမှာဆိုလို့ရှိရင်လည်းသူတို့ကလည်းပြီးလွားနေရှိမှာလက်မကြည့်နိုင်ကြောင်းလည်းကြောက်ပြီးတော့အဲ့ဒီနေရာမှာလည်းပြေးလို့လည်းတော့မရရှိပါဘူး
။ဒေသခံတွေထောင်ထဲချီပြီးဘေးလွတ်ရာတောင်ငူမြို့ကိုထွက်ပြေးတိမ်းရှောင်လာကြပါတယ်။ထွက်ပြေးလာသူတွေကိုကယ်ဆယ်ရေးအဖွဲ့တွေကလက်နက်ကြီးတွေပစ်ခတ်နေတဲ့ကြားကပဲတွားရောက်ကူညီခဲ့ကြရပြီးဖုံးတော်ကြီးကျောင်းတွေစစ်ဘေးရှောင်တွေထားတဲ့နေရာတွေကိုပို့ပြီးတော့ကူညီခဲ့ရတယ်ဆိုပြီးရွှေမင်းဝင်ကျောင်းကဆရာတော်အရှင်စံတော်ဘာသာကလည်းမိန့်ပါတယ်
။၃000ကျော်လို့ရှိနေတယ်။ဆက်လက်ရှိရွှေမင်းမှာဒီကျောင်းမှာဆိုလို့နေရာငါးရက်၃000လောက်ရှိရပြ
။အခုဆိုရင်သေဆုံးသူအတော်များများတွေ့ရပေမဲ့လက်နက်ကြီးတွေကြားရောက်ပောက်ကွဲနေတာကြောင့်အလောင်းတွေမကောက်နိုင်သေးတာတွေလည်းရှိနေပါတယ်။ရက်ကြီးမျိုးနယ်အတွင်းကရက်ွက်တွေအင်ဂျင်သာအင်ဂျင်ကုန်ကျုံပါရက်ကဒေသခံကလေးတွေအမျိုးသမီးတွေဟာလေကြောင်းတိုက်ခိုက်မှုတွေကြောင့်သေဆုံးသွားကြတယ်လို့လည်းဒေသခံတွေကပြောပါတယ်။လူအသေးတချို့တွေ့ရပေမဲ့ဒဏ်ရာရသူတွေနဲ့ပိတ်မိနေသူတွေကပူဇော်ပေးကယ်ဆယ်နိုင်သေးတယ်လို့လည်းကူညီကယ်ဆယ်ရေးလုပ်နေတဲ့ရွှေမင်းဝင်ကျောင်းကဆရာတော်ကထပ်ပြီးတော့မိန့်ပါတယ်
။လူပြည်ကျောင်းကတော့မရှာနိုင်သေးဘူးပြ။တယောက်ပဲတွေ့သေးရဲ့ပြ။ဒီမရှာနိုင်သေးဘူးဘာလို့မရှာနိုင်သေးလဲ။ဟိုဘယ်လိုဖြစ်လို့လဲ။ရှာမှခက်ခဲနေရောလေ။ဆန္ဒကလေးကြာနေရောလေ။
ထန်းတပင်ဇေယျကြီးမြို့နယ်ထဲမှာတော့မြို့ပြတ်တစ်ခုလိုဖြစ်သွားပြီးလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေကြောင့်အိမ်နေမီးလောင်ပျက်စီးတာတွေဖြစ်ခဲ့ပြီးဒေသခံတွေကတော့ဖေဖော်ဝါရီလ10ရက်နေ့အထိနေရာစွန့်ခွာထွက်ပြေးနေရဆဲဖြစ်ပါတယ်ရှင
်။ VOA သတင်းတော့မဟေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။အခုတော့ဒီယူကရိန်းပြည်တွင်းနိုင်ငံရေးအခြေအနေကိုလည်းကြည့်အောင်ပါ။ယူကရိန်းမှာသမ္မတဇယ်လင်စကီနဲ့ကာကွယ်ရေးဦးစီးချုပ်ဗာလရီဆလုရှင်နေတို့ကြားမှာသဘောထားကွဲလွဲမှုတွေကြောင့်ရုရှားကျူးကျော်စစ်ကိုခုခံတိုက်ခိုက်နေတဲ့ယူကရိန်းရဲ့စွမ်းရည်ထိခိုက်လာမှာကိုစိုးရိမ်မှုတိုးလာနေပါတယ်။နောက်ဆုံးသတင်းအရဆိုရင်ကာကွယ်ရေးဦးစီးချုပ်နေရာကိုအစားထိုးတာအပအဝင်ယူကရိန်းစစ်ဖက်ခေါင်းဆောင်မှုအပြောင်းလဲလုပ်မယ်ဆိုပြီးယူကရိန်းသမ္မတကကြေညာထားပါတယ်။ကီးဗ်မြို့တော်ကနေအန်နာချာနီကိုဗာသတင်းပေးပို့ထားတာကိုကိုစုံမှုကျော်ကတင်ပြပါပါ။
ယူကရိန်းရဲ့ဥဆောင်မှုအပိုင်းမှာသဘောထားကွဲလွဲမှုနဲ့အပြိုင်မှုတွေဖြစ်ပေါ်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေချိန်မှာပဲနိုင်ငံရေးဆိုင်ရာအမေရိကန်ဒုတိယနိုင်ငံသားရေးဝန်ကြီးဗစ်တိုးရီးယားနယူလန်ဟာကီးဗ်မြို့တော်ကိုဒီလထဲမှာပဲနောက်ထပ်တစ်ချိန်သွားရောက်ပါတယ်အ အခုလိုတွားရောက်တာဟာအမေရိကန်အစိုးရအနေနဲ့ယူကရိန်းကိုဆက်လက်ကူညီဖို့အခိုင်အမာရှိကြောင်းပြသတာဖြစ်ပါတယ
်။ As hard as these days are, I will tell you that
အခုလိုခက်ခဲတဲ့နေ့ရက်တွေမှာကျမပြောလိုတာကတော့ယူကရိန်းဟာအရင်နှစ်ရှောင်းရာတည်းကျမရောက်တုန်းကတည်းအခုခါမှာပိုးပြီးတောင့်တင်းခိုင်မာလာတယ်လို့ပိုးပြီးကြံ့ကြံ့ခံနိုင်စွမ်းရှိလာပါတယ်။လုံခြုံရေးနဲ့ပတ်သက်ပြီးယင်းနှိမ့်နှံမှုအစ်စ်တွေလက်နဲ့နီးစနစ်အစ်စ်တွေအပါအဝင်ကန္ဓာအလုံးအတွက်ဆက်လက်ပြီးထောက်ပံ့သွားပါမယ
်ဒုတိယနိုင်ငံသားရေးဝန်ကြီးဗစ်တိုးရီယာနယူလန်ရောက်ရှိနေချိန်မှာယူကရိန်းဥဆောင်မှုအတွင်းအင်အားစုတွေကွဲလဲနေတဲ့အချိန်နဲ့တိုက်ဆိုင်နေပါတယ်တမရဇာလင်စကီနဲ့ကာကွယ်ရေးဦးစီးချုပ်ဗာလေရီဇာလိုရှနေတို့အကြားအကွဲအပြဲဟာဖုံးလို့ဖိလို့မရတော့ဘဲလူသိရှင်ကြားဖြစ်လာပါတယ်ဇာလိုရှနေကိုတာဝန်ကနေဖယ်ရှားပြစ်မယ်လို့တမရဇာလင်စကီကအမေရိကန်အစိုးရတာဝန်ရှိသူတွေကိုအကြောင်းကြားခဲ့ပါတယ်ယူကရိန်းရဲ့အတွင်းပိုင်းမတည်ငြိမ်မှုအန္တရာယ်ဟာမြန်မာနေပြီးဒုတိယနိုင်ငံသားရေးဝန်ကြီးနယူလန်ရောက်ရှိလာတာဟာလည်းမဟာမိတ်တွေရဲ့စိုးရိမ်ပူပန်မှုကိုဖော်ပြတာဖြစ်နိုင်တယ်လို့အရက်ဖက်အဖွဲ့အစည်းများဆိုင်ရာလေလာရေးအဖွဲ့ရဲ့ညွှန်ကြားရေးမှူးဗစ်စလီကူလီဖ်ကမြင်ပါတယ
်ဘရဇာရတ်စ်မော်ဂျာဝရီတေပရိုနေမီနူချီစ်ပစ
်ကာဝေးဦးစီးချုပ်ဇာလိုရှန်နေကိုတာဝန်ကနေဖယ်ရှားတဲ့ကိစ္စကမလွဲမသွေဖြစ်လာမယ်လို့ပြောလို့ရပါတယ်ဒါမကောင်းတဲ့ကိစ္စပါဒီကိစ္စနဲ့ပတ်သက်တဲ့အကြောင်းအရာတွေအားလုံးအရာဆိုရင်တော့နိုင်ငံရေးအကြံအတဲတစ်ခုလို့ဆိုရမှာပါ
ဒီလိုအကြံအတဲတွေကြောင့်ယူကရိန်းရဲ့နိုင်ငံရေးနဲ့စီးရေးဥဆောင်မှုတွေဟာနိုင်ငံတကာအင်အားစုတွေအပေါ်ထားရှိတဲ့ဂတိကဝတ်တွေပြည့်မြအောင်လှုပ်ဆောင်ရမှာအခက်အခဲတွေရှိလာနိုင်တယ်လို့လေလာသုံးသပ်သူခူလစ်ကပြောဆိုခဲ့ပါတယ
်
အနောက်တိုင်းမဟာမိတ်တွေအနေနဲ့တေချာမှုကိုလိုလားပါတယ်မတေချာမှုတွေမဟာဗျူဟာအရရှုပ်ထွေးမှုတွေကိုဖယ်ရှားပြီးတေချာပြီးတိကျတဲ့မဟာဗျူဟာကိုလိုချင်ပါတယ်လို့ခူလစ်ကဆက်လက်ပြောဆိုခဲ့ပါတယ်ယူကရိန်းအတွက်အရေးကြီးနေတဲ့အချိန်မှာအခုလိုနိုင်ငံရေးအကြံအတဲဖြစ်လာတာပါရုရှားရဲ့ကျူးကျော်စစ်ကိုခုခံတိုက်ခိုက်နေတာသုံးနှစ်ထဲကိုရောက်လာနေပြီးစစ်လဲပန်းလာနေပြီဖြစ်ပါတယ်ယူကရိန်းကိုကူညီနေတဲ့နိုင်ငံတကာအတိုင်းအဝိုင်းလဲစစ်ပန်းလာပြီးအကူအညီတွေကိုရှော့ပေါ့ဖြတ်တောက်ဖို့ပြောဆိုလာနေချိန်လဲဖြစ်ပါတယ်ယူကရိန်းပြည်သူတွေအနေနဲ့လဲအောင်ပွဲရဖို့အတွက်စိုးရိမ်ပူပန်မှုတွေတိုးလာနေပါတယ
်ကိုဇွန်မူကျော်ပြောပြသွားတာပါခင်ဗျာဒီလိုနိုင်ငံရေးအဖူးအထစ်တွေဖြစ်နေကြတဲ့အခြေအနေကနေကမ္ဘာငြိမ်းချမ်းရေးအလားအလာကတော့ဘယ်လိုရှိနေပါသလဲကဘာမှာငင်းငင်းကင်းမဲ့နေပြီးအာနာပိုင်ဝါဒခေါင်းထောင်လာနေသလိုရက်ရွာအတိုင်ဝန်းတွေအတွင်းမှာလည်းအမုန်းပွားမှုတွေတိုးလာနေတယ်လို့ကုလအတွင်းမှုချုပ်ဂူတာရက်စ်ကကလမ်မကအထွေထွေညီလာခံမှာပြောကြားလိုက်ပါတယ်။ AP သတင်းဆောင်းပါးတစ်ပုဒ်ကိုဦးတင်မောင်တန်းတင်ပြထားပါတယ်ဗျာ
။2024ခုနှစ်ကုလသမဂ္ဂရဲ့ဦးစားပေးအကြောင်းအရာတွေကိုအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကအထွေထွေညီလာခံမှာ February 9ရက်နေ့ကပြောကြားတော်ခဲ့ပါတယ်။ကမ္ဘာငင်းငင်းလာမကရရအတိုက်ဝင်းတွေအတွင်းငင်းချမ်းရေးနဲ့တဘာဝနဲ့ငင်းချမ်းရေးရရှိဖို့ကိုလည်း2024လုပ်ငန်းစဉ်ရဲ့ဦးစားပေးအကြောင်းအရာတွေအဖြစ်တင်ပြသွားခဲ့ပါတယ်မစ္စတာဂူတာရက်စ်ကမင်းကွန်းကိုအခုလိုစပြီးဖွင့်ပြပါတယ
် Peace is our raison d'être yet as I scan the landscape of today's world
ငင်းချမ်းရေးဟာကျွန်တော်တို့အတွက်အရေးကြီးဆုံးပါကမ္ဘာကြီးကိုကြည့်လိုက်တဲ့အခါအကြီးအကျယ်ပျောက်ဆုံးနေတာကလည်းငင်းငယ်ရေးပါပဲပဋိပက္ခတွေပြင်းထန်နေပြီးပထဝီနိုင်ငံရေးကွဲပြားသတဲ့ကွဲပြားနေချိန်မှာကမ္ဘာငင်းငယ်ရေးကအချင်းချောက်ခံရပါတယ်မချမ်းအကွဲကနှဆိုင်လာပြီးလူ့အခွင့်အရေးကိုတက်ချေနင်းလိုက်တဲ့အခါရရွာအတိုင်းဝန်းတွေအတွင်းငင်းငယ်ရေးကပျက်စီးသွားပါတယ်မငြိမ်မြမှုပေါက်ကွဲလာတဲ့အခါတရားမျှတမှုရှိရှိငင်းငယ်ကြီးကချိန်မှသွားပါလေရုပ်ကျွင်းလောင်စာကိုအစွဲကြီးဆွဲနေတဲ့အခါဘဝနဲ့ငင်းငယ်ကြီးကြောင်းပြောတာကလှောင်ပြောင်စရာဖြစ်လာပါလေကဘာတဝန်းကိစ္စမျိုးစုံထဲမှာငင်းငယ်ကြီးကပျောက်ဆုံးနေတဲ့အပိုင်းစပါလူတွေကငင်းငယ်ကြီးနဲ့တည်ငြိမ်ရေးကိုလိုလားကြပါတယ
်အဲဒီလိုငင်းငယ်ကြီးကင်းမဲ့နေတဲ့ကဘာကြီးကိုပို့ပြီးထိရောက်အားလုံးပါဝင်ပြန်လဲစတဲ့တဲ့ပတ်စုံဘဟုဝါဒဖြစ်ပေါ်လာအောင်အပြန်လတ်သက်အောင်အားတွေနဲ့အားထုတ်လှုပ်ဆောင်နေတာကိုသူတွေ့ရှိရပါတယ်လို့လည်းမစ္စတာကူဒရက်စ်ကပြောပါတယ
် Excellencies for millions of people caught up in conflict around the world life is a deadly
ကိုယ်စလဲတော်ကြီးများခင်ဗျာကဘာတမန်ပရိပခါရဲပြိမိနေကြတဲ့လူတမောင်းများစွာတို့ဘဝကတေလူလူနေ့တူဘဝဆာလောင်မွတ်သိမ့်နေရတဲ့ငရဲကန်းဖြစ်နေပါတယ်လုံညုံရောင်ကိုရှာဖို့အတွက်စံချိန်ဖြစ်သွားတဲ့လူကြီးပမာဏဟာသူတို့အိမ်တွေကထွက်ပြေးနေကြပါတယ်ညီညာကြီးကိုသူတို့ငိုကြွေးတောင်းဆိုနေကြပါတယ်သူတို့ကိုကျွန်တော်တို့နားထောင်ကြပြီးလောက်ကင်ကြပါမယ
်ဟာမတ်ကအစ္စရေးကိုအောက်တိုဘာ9ရက်တိုက်ခိုက်တာရောပါလစ္စတိုင်းပြည်သူတွေပေါ်ပစ်တံခတ်တယ်လို့တိုက်ခိုက်နေတာတွေကိုပါမှန်ကန်မျှတာကြောင့်ဗာစင်ကြီးမှပေးလို့မရပါဘူးလို့လေကုလသမဂ္ဂတွင်းမှုချုပ်ကဆိုပါတယ
် If countries fulfill their obligations under the charter every person's right
ဒီလိုတိုင်းပြည်တွေကကုလသမဂ္ဂပြည်ညမှာပါတဲ့တာဝန်ဝတ္တရားတွေကိုလိုက်နာကြမယ်ဆိုရင်ညီညာရေးနဲ့ဂုဏ်သိက္ခာဆိုင်ရာလူတိုင်းရဲ့အခွင့်အရေးကအာမခံချက်ရှိမှာပါဒါပေမဲ့အစိုးရတွေကလစ်လျူပြုနေကြပါတယ်ဘယ်ဆောင်ဘဟုဝါဒကိုတာဝန်ခံမှုမရှိဖြစ်စီနေကြပါလေကမ္ဘာညီညာရေးကိစ္စတွေကိုမူလဗုဒ္ဓဖြစ်ရှင်းရနေရာကုလသမဂ္ဂလူမျိုးရေးကောင်စီဟာပထဝီနိုင်ငံရေးအခွဲအခါတွေနဲ့ဘာမှလုပ်မရတဲ့နေရာဖြစ်နေပါလေကောင်စီမှာကွဲနေတာဒါပထမဆုံးအချိန်မဟုတ်ပေမဲ့အစိုးဆုံးတော့ဟုတ်ပါတယ်ဒီကနေ့အလုံးမဖြစ်တာကပို့လို့နှဆိုင်လာပြီးပို့အန်ရဲ့ကြီးမားလာပါတယ်
ညီညာရေးကရရအတိုင်ဝင်းတွေတွေ့မှာပါလိုအပ်နေတာကိုလည်းအတွေ့အမှုချုပ်ကမြင့်မထားခဲ့ပါဘူးပြင်သစ်လို့အခုလို့ဆက်ပြောပါတယ
် Nous avons également besoin de paix au sein même des communautés
ရရအတိုင်ဝင်းတွေထဲမှာလည်းညီညာရေးလိုအပ်ပါတယ်အမုန်းစကားတွေခွဲခြားမှုတွေအစွန်းရောက်အယူတွေလူအခွင့်အရေးချိုးဖောက်မှုတွေတိုးများလာတာကြောင့်ကမ္ဘာတဝန်းရရအတိုင်ဝင်းတွေကြားမှာလည်းကွဲလာနေကြပါတယ်
လူမျိုးရင်းနဲ့အမုန်းစကားတွေအကောင်လာသလိုအနာဘိုင်းဝါဒကြီးထွားလာတာနဲ့အတူခွာခြားစိတ်ဆိုင်ရေးခွာခြားဆက်ဆံရေးအပေါ်ဝင်လူခွင့်ရေးချိုးဖောက်မှုတွေများလာတာကြောင့်ရက်ရွာအတိုင်းဝန်းတွေတွင်ငင်းချင်ရေးခင်းမဲ့လာတာကိုကုလသမဂ္ဂတွင်မှုချုပ်ကထောက်ပြပါပါတယ်ဒီလိုဘာကြောင့်ဖြစ်ရတယ်လဲဆိုတော့ကိုလည်းမစ္စတာကူထရက်စ်ကအခုလိုပြောပါတယ်
Et je vois deux raisons fondamentales à cette situation généralisée.
Premièrement, digital kit ma. တရင်အမားနဲ့အမုံးကစားတုံးမြန်လာပါလေ။အမျက်နှောက်လိုက်မိတဲ့အဖြစ်ကလူတွေစိတ်ဝမ်းကွဲလာအောင်လုပ်ဖို့အစွန်းရောက်တွေကိုကူညီရရောက်သွားပါလေ။ဒုတိယတကယ်မငြိမ်မြမှုတွေစီးပွားရေးချုံငဲ့တာတွေလူမှုစီးပွားရေးမြန်မြန်ဆန်ဆန်ပြောင်းလဲတာတွေကြောင့်လူတွေပိုးကြောက်လာကြပါတယ်။ကမ္ဘာစောင့်ဝင်နေရေးအဆင့်ကမြန်မာလာနေပါတယ်။ကမ္ဘာမှာလူခုနှစ်ယောက်မှ6ယောက်ကသူတို့အနာဂတ်အတွက်ပူပန်စိုးကြောက်နေကြပါတယ်
။ဒါအပြင်တဘာဝကိုမျက်ကွယ်မပြုဖို့လဲကုလသမဂ္ဂအတွင်းမှုချုပ်ကပြောတော်ပါလေ
။ We must also make peace with the planet. Humanity has waged the war we can only lose.
ကမ္ဘာစိုးရဲဂျိုးနဲ့ကျွန်တော်တို့ငြင်းချင်ရရှိရပါမယ်။ဒါပေမဲ့ဒီစစ်ပွဲကတော့လူသားကရှုံးနိုင်တဲ့စစ်ပွဲတစ်ခုဖြစ်ပြီးမိုက်မဲစွာရွေးချယ်ခဲ့တဲ့တိုက်ပွဲပဲဖြစ်ပါတယ်လို့အတွေ့အမှုချုပ်ကဆိုသွားကြောင်းပါခင်ဗျာ
။ VOA American တဲ့ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မုတ်ကရဲ့စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ကိုချိန်ဆက်ရပါရှင်။
ပြည်ရဲ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်နေပါတယ်ခင်ဗျာ။ဂါဇာစစ်ပွဲနောက်ဆက်တွဲအခြေအနေကိုလည်းကြည့်ရအောင်ပါ။ Hamas Israel ပဋိပက္ခနဲ့ဆက်ဆက်လို့ Jerusalem ကကလင်းငယ်တွေဟာလုံခြုံရေးကင်းမဲ့လာနေပါတယ်။ဒီစိန်ခေါ်ချက်တွေလည်းကြုံနေရပါတယ်။ FIFA အသင်းတော့ Celia Mendoza ပေးပို့တဲ့သတင်းကိုမှတ်သင်ကြီးထိုက်ပြောပြမှာပါ။
ဒီမှာဖြစ်သူရူကာယာဆုံးပါသွားလို့မိသားစုနဲ့မိတ်ဆွေတွေဝမ်းနဲ့ညီကြခြင်းအသက်၁၀နှစ်အရွယ်အိုတာအာမက်ဂျာဟလင်ကတော့မတုံ့လှုပ်ရှိနေပါတယ်
ခွန်တဲ့
သူနဲ့ကစားနေကြပါသူ့ကိုသတိရပါတယ
်ဇန်နဝါရီလ9ရက်နေ့သူတို့လိုက်ပါလာတဲ့အငှားရင်ကဘိုင်းရဲ့အစ္စာရွာအနီးလုံခြုံရေးခိတ်ကိုဖျက်မောင်းလာခြင်းအစ္စရီတပ်ဖွဲ့တွေကပြစ်ခတ်တာကြောင့်မိခင်နဲ့အတူကားနောက်ခံမှာစီးနင်းလိုက်ပါလာတဲ့အသက်၄နှစ်အရွယ်ညီမဖြစ်သူမတော်တဆတနတ်မှန်ခဲ့တာပါသူတို့ကနောက်မှာမောင်းလာတဲ့ကားကလုံခြုံရေးကိတ်မှာစစ်စေးရိတ်ကိုရပ်မပေးတာကြောင့်တနတ်နဲ့ပြစ်တာမှာမင်းကလေးငယ်လိုက်ပါလာတဲ့ကားကိုထိသွားတာဖြစ်တယ်လို့အစ္စရီနေဇတ်ရဲကပြောပါတယ်ဖခင်ဖြစ်သူအာမက်ဂျာဟလင်ကအခုလိုပြောပါတယ
် والله انا ما ليش صار هيك ما بنعرف شو صار
على ဘာကြောင့်မှမသိခဲ့ပါဘူးကားတွေကိုတနတ်နဲ့ပြစ်ခံရတော့ကျွန်တော်တို့လည်းအော်အော်သွားရပြီးရကာယာလည်းတနက်ထိပ်ပြီးတည်သွားပါတယ်။တ
တမီးကိုသတိရပါတယ်ကျွန်တော်တမီးတွေထဲမှာ तू ကအငယ်ဆုံးကျွန်တော်အချစ်ဆုံးပ
ါဒီကိစ္စကိုစုံစမ်းနေတယ်လို့ Isri Tawin ရှိသူတွေကပြောပါတယ်ကုလသမဂ္ဂကလေးမြတ်ရန်ဖုံငွေအဖွဲ့ UNICEF ရဲ့ Palestine ဆိုင်ရာဆက်သွယ်ရေးအခြေခံ Jonathan Chris ကတော့အနောက်ဘက်ကကလေးမြတ်အခြေအနေနဲ့ပတ်သက်ပြီး VOA ကိုအခုလိုပြောပါတယ်
85 children have been killed.
အော်တိုဘလာခုနှစ်နှစ်ကလေးကစလို့ပြီးခဲ့တဲ့73ပတ်အတွင်းအနောက်ဘက်ကမ်းမှာကလေးငယ်85ယောက်သေဆုံးခဲ့ရပါတယ်။2022ခုနှစ်ကထက်နှစ်ဆတိုးလာပါတယ်
။အိုဒက်လိုကလေးငယ်တွေလည်းအခုတော့ကြောက်ရွံ့မှုတွေနဲ့နေနေကြရပါတယ်။ညီမဖြစ်သူကိုဆုံးရှုံးခဲ့ရတဲ့သူ့အတွက်ဂါဇာကတိုက်ပွဲသတင်းတွေနဲ့အနောက်ဘက်ကမ်းကဖြစ်ပျက်တွေကြားမှာနားမလည်နိုင်ဖြစ်နေပါတယ်။
ဒီမှာဆိုရင်တည်သွားမှာပေါ့။ဘာကြောင့်လဲဆိုတော့သူတို့ကကျောင်းတွေတက္ကသိုလ်တွေနဲ့စေယုံတွေကိုဘုံကျဲနေကြပါတယ
်။အမက်ကလည်းအခုလိုပြောပါတယ်
။ Ishaki the asbab
ဖြစ်စည်းမှုတွေစစ်ပွဲတွေနဲ့တပ်ဖြတ်မှုတွေဟာဆိုရင်ကလေးတွေရဲ့ငယ်ဘဝကိုပျက်စီးစေတဲ့အကြောင်းရင်းဖြစ်ပါတယ်။အနည်းဆက်ဆုံးဥပမာပေးရရင်ကျွန်တော်သမီးနောက်ဂါဇာကဂျနင်းကပါလက်စတိုင်းကကလေးငယ်တွေဖြစ်ပါတယ်။နှစ်ပစ်ခတ်မှုတွေကိုမြင်တွေ့ဘူးပြီးဒါဟာဆိုရင်ကလေးတွေတည်းမဟုတ်ပါဘူးအမျိုးသားအမျိုးသမီးလူငယ်တွေလည်းပါပါတယ
်ပါလက်စတိုင်းကျောက်ဆရာမဆူချောက်ဟာမစ်က
They know
သူတို့သိကြပါတယ်ပုံမှန်တိုင်းနေထိုင်သင်ကြားနိုင်ရေးကိုသူတို့ကနေတိုင်းမပြောကြပါတယ်ပြီးတော့ဂါဇာကတခြားကလေးတွေကိုလည်းတွေ့နေရပါတယ်သူတို့ဆိုရင်စူးစူးရွာရွာပဲနေ့စဉ်နဲ့အမျှတည်ဆုံနေကြရတာပါသူတို့အတွက်တိတ်ပြီးတော့ခက်ခဲပါတယ
်ဂျိုနသန်ခရစ်ကတော့
ဒါကြောင့်လဲဘယ်ပေါင်းစုံအနေနဲ့ထင်းထင်းသိမ်းသိမ်းရှိကြဖို့နဲ့ပဋိပက္ခနဲ့ဆက်ဆက်တဲ့အကြမ်းဖက်မှုတွေအားလုံးရှင်းလင်းသွားရေးအတွက်အစွမ်းကုန်ဆောင်ရွက်ကြဖို့ကျွန်တော်တို့တောင်းဆိုနေတာဖြစ်ပါတယ်
။ကလေးငယ်တွေအပေါ်အကြမ်းဖက်မှုတွေဟာအထူးကိလွယ်စုံလည်းဖြစ်ပါတယ်ရှင
်။ VOA American တန်ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေသတွေမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်အကြောင်းအရာတွေကိုတဲ့ဒင်းပေးဖို့လိုရဲဆိုရင်ကျွန်တော်တို့စီကိုစာရေးသားရမယ့် email address က burmese@voanews.com ဖြစ်ပါတယ်။အခုတော့ဤပညာတဲ့ဒင်းတစ်ပုဒ်ကိုတင်ပြခြင်းပါတယ်။တရုတ်နိုင်ငံတို့ drone တွေကမ္ဘာဈေးကွက်ထဲမှာတစားစားနဲ့လွှမ်းမိုးလာနေသလိုဒါတွေကိုတွင်တွင်ကျကျအသုံးပြုနေသူတွေထဲမှာ American အစိုးရ agency တွေလည်းပါဝင်နေတာပါ။ဒီလိုတရုတ်ထုတ် drone အသုံးပြုတာကအန္တရာယ်များတယ်လို့ cyber လုံခြုံရေးအဖွဲ့တွေကသတိပေးနေပါတယ်။Matt Devil ရဲ့သတင်းကိုကိုစံကျော်ကတင်ပြထားပါတယ
်အပျော်ရမ်းမှတ်တမ်းဓာတ်ပုံရိုက်တာကနေတော်မီငိမ့်တက်တာနဲ့ထိမ့်သိမ့်စောင့်ရှောက်ဖို့လိုအပ်တဲ့နေရာတွေကိုကာကွယ်ထိမ့်သိမ့်တာတွေအထိနေရာတိုင်းမှာ drone တွေကိုအသုံးပြုလာနေကြတာမှာတရုတ်နိုင်ငံရှန်ဟိုင်းမြို့အခြေဆိုင် DJI ကုမ္ပဏီထုတ် drone တွေကတော့တခြား drone တွေထက်အယောင်အဆုံးပါဒီလိုဖြစ်နေတာကပြဿနာရှိတယ်လို့ American Cyber လုံခြုံရေးစောင့်ကြည့်မှုအဖွဲ့တွေကပြောပါတယ်တိတ်မကြခင်နှစ်ပိုင်းတွေတုန်းကတရုတ်အစိုးရပြဋ္ဌာန်းလိုက်တဲ့ဥပဒေတွေအရတရုတ်ကုမ္ပဏီတွေမှာရှိနေတဲ့အချက်အလက်တွေကိုတရုတ်အစိုးရကတောင်းယူကြည့်နိုင်စွမ်းရှိတယ်ဆိုတာကိုသိထားဖို့ American Federal အစိုးရစုံစမ်းစစ်ဆေးရေးဘူရို FBI နဲ့ Cyber လုံခြုံရေးနဲ့အခြေခံအဆောက်အအုံလုံခြုံရေးဆိုင်ရာ Agency တွေကဇန်နဝါရီလထဲမှာတတိပေးခဲ့ပါတယ်။ American တဝမ်းမှာ drone တွေကြဲကြဲပြန့်ပြန့်တုံးလာနေကြတာနဲ့အမျှဒါကစုံစမ်းထောင်လွှဲမှုတွေအတွက်လက်နက်တစ်ခုဖြစ်လာနိုင်တယ်လို့ဒီဖွဲ့တွေကတတိပေးနေကြတာပါ။ Cyber လုံခြုံရေးကျွမ်းကျင်ပညာရှင်တူဖြစ်တဲ့ James Lowဝီစကအခုလိုပြောပါတယ
် You could think of a police department in the major city
ညဦးတခုကရဲတနာတခုမှာတုံးနေတဲ့ drone တွေကတစင်စူးစောင်းရရှိတဲ့ချက်လက်တွေကိုတရုတ်ဆိုရရသွားနိုင်တာရှိပါတယ်ဒီလိုပဲစစ်တပ်ကတုံးနေတဲ့ drone တွေနောက်သစ်တော်ဌာနနဲ့ Federal Agency တွေမိသက်ဌာနတွေဒီလိုဌာနတွေကတုံးနေတဲ့ drone တွေကနေအချက်လက်တွေရသွားနိုင်တာတွေတွေ့ကြည့်ပါဗျာဆိုတော့ American ပြည်သူအများဘေးကင်းလုံခြုံရေးဆိုင်ရာအချက်လက်တွေနဲ့နိုင်ငံတော်လုံခြုံရေးဆိုင်ရာအချက်လက်တွေနဲ့ပတ်သက်လို့စိုးရိမ်ကြတယ်တွေးကြည့်လို့ရပါတယ်
ဒီလိုစိုးရိမ်မှုတွေကအခုမှဖြစ်လာတာတော့မဟုတ်ပါဘူးဒီလိုစိုးရိမ်မှုကြောင့်ပဲ2022ခုနှစ်တုန်းက DJI နဲ့တခြားတရုတ်ကုမ္ပဏီထုတ်ပစ္စည်းတွေကိုအမေရိကန်ကတံခတ်ပိတ်ဆို့ခဲ့မှုပါတယ်ပြီးခဲ့တဲ့နှစ်ကလည်း Federal အစိုးရ Agency တွေမှာတရုတ်နိုင်ငံထုတ် drone တွေဝယ်ယူအသုံးပြုတာပြည်နယ်နဲ့ဒေသန္တရအစိုးရတွေအနေနဲ့လည်း Federal အစိုးရရန်ပုံငွေသုံးပြီးဒီလို drone တွေဝယ်ယူအသုံးပြုတာမဟုတ်ဖို့တားမြစ်တဲ့ဥပဒေမူကြမ်းတရက်ကို Congress လွှတ်တော်မှာအတည်ပြုခဲ့ပါတယ်တရုတ်အစိုးရဘက်ကတော့သူတို့ဘက်ကတရှိုလောက်တာမရှိကြောင်းညင်းဆိုထားပါတယ်တရုတ်နိုင်ငံသားရေးဌာနပြောခွင့်ရဝမ်ဝမ်ဘင်းကအခုလိုပြောပါတယ
်ညေတော့
အမေရိကန်အစိုးရဟာအမျိုးသားလုံခြုံရေးဆိုတဲ့အယူအဆကိုချက်ကားပြီးတော့တရုတ်အဖွဲ့အစည်းတွေနဲ့ကုမ္ပဏီတွေကိုထိန်းချုပ်ဖို့တရုတ်ပုဂ္ဂိုလ်တွေကိုချိုးနှိမ်ဖို့အကြောင်းပြချက်မျိုးစုံတုံးပြီးတော့လုပ်နေတာပါ အသေးစိတ်ဖွင့်ဆိုချက်မပါတဲ့ညွှန်ကြားချက်ထဲမှာတော့လုံခြုံရေးအရေးစိတ်ချယုံကြည်ရတဲ့ American လို့ drone တွေကိုအသုံးပြုဖို့တိုက်တွန်းထားပါတယ်။ဒါပေမဲ့တရုတ် drone တွေဟာ American drone တွေနဲ့နှိုင်းယှဉ်အသုံးပြုရဖို့အဆင်ပြေတယ်လို့ဈေးနှုန်းလည်းတက်တာပါတယ်
။ The Chinese government
ပြောဆိုရသူတို့တွေထောက်လှမ်းရေးသတင်းချက်လက်တွေအသာစီးရစေမယ့်တချို့သောလုပ်ငန်းတွေကိုငွေကြေးထောက်ပံ့ပေးတဲ့နေရာမှာအင်မတန်ကိုမဟာဗျူဟာမြောက်လွန်းပါတယ်။
American စစ်တပ်နဲ့ Federal အစိုးရ Agency တွေမှာတရုတ်နိုင်ငံထုတ် drone တွေကိုအသုံးပြုခွင့်တားမြစ်ပိတ်ပင်ထားပေမဲ့အခြားသော agency တွေနဲ့ကုမ္ပဏီတွေမှာတော့တရုတ်ထုတ်ပစ္စည်းတွေကိုဆက်လက်အသုံးပြုနေကြဆဲပါအခုနောက်ထပ်သတိပေးချက်ကတော့လက်တလောပိတ်ပင်မှုတွေတိုးမြင့်ဆောင်ရွက်ဖို့ရည်ရွယ်တယ်လို့ Louis ကပြောပါတယ
်
drone ရဲ့ဈေးနှုန်းကြောင့်မဟုတ်ပဲအဲ့ဒီနောက်ပိုင်းမှာလူကြုံရေးပိုင်းဆိုင်ရာတွေရှိတယ်ဆိုတော့သတိပြုမိပြီးဒီ drone တွေကိုလူတွေမဝယ်ကြဘူးပါ
DJI ရဲ့ထုတ်ပြန်ချက်ထဲမှာတော့ drone အသုံးပြုသူတွေအနေနဲ့ပြန်သန်းမှုမှတ်တမ်းရုပ်ပုံတွေနဲ့ video file အချက်အလက်တွေကိုပိတ်မထားဘူးဆိုမှသာဒါတွေကိုအပြင်လူကကြည့်လို့ရမှာဖြစ်ပြီးဒါတွေကိုဘယ်သူမှကြည့်လို့မရအောင် internet နဲ့မချိတ်ဆက်ပဲပိတ်ထားလို့လည်းရပါသေးတယ်။ဘလို့ပဲဆိုဆို drone တွေကိုပိုပြီးအသုံးပြုလာနေကြတာနဲ့အမျှဒါတွေကိုဘယ်သူကစောင့်ချက်မလဲ။ဘာကြောင့်စောင့်ချက်သင့်လဲဆိုတဲ့မေးခွန်းတွေကလည်းထပ်တိုးလာနေမှာဖြစ်ပါတယ်ခင်ဗျာ။
မတိကျမရေရာမှုတွေနဲ့ပြည့်နဲ့အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြားရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြပြီးတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်။ကျမတို့ VOA ကအန်ဒီရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ်။ VOA America အတန်းကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ရှင
်။မင်္ဂလာမနက်ခင်းဖြစ်ပါစေခင်ဗျာ။ပြည်ဝင်အမေရိကန်တန်ရဲ့မြန်မာပြည်တောက်ကြနေမနဲ့ခင်အစီအစဉ်တွေကိုလိုင်းနိုမီတာ3049 VO ရဲ့ Facebook, YouTube, Website တို့ကပါဆက်ပြီးတော့ဓာတ်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်အပတ်စဉ်ကဏ္ဍနဲ့စတင်ကြပါတယ်။စစ်ကောင်စီတပ်ပြိုကွဲသွားနိုင်မဲ့လမ်းစာတွေပေါ်လာနေပြီလားဆိုပြီးဥအောင်ခင်ကသုံးသက်ရေးသားတင်ပြထားပါတယ်ခင်ဗျာ။
ကိုကရခိုင်သုံးညီနောင်မဟာမိတ်ရဲ့တစ်သုံးညနှစ်ခုနှစ်စစ်စင်ရေးစပြီးမကြာမီနိုဝင်ဘာလ10ရက်နေ့ကနေပြည်တော်မှာကျင်းပတဲ့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီအစည်းအဝေးမှာယာယီသမရဦးမြင့်ဆွေကစစ်ကောင်စီတပ်ရဲ့အခြေအနေကိုအတိအလင်းထောက်ပြပါတယ်စစ်တပ်အနေနဲ့စွန်းစားတမမဆောင်ရွက်နိုင်ရင်တိုင်းပြည်အစိမ့်စိမ့်အမွားမွားကွဲသွားနိုင်တာမို့တနိုင်ငံလုံးကတမ္ပရောကိုကူညီထောက်ပံ့မှုလိုကြောင်းပြောပါတယ်။တက်ချုပ်မင်းအောင်နိုင်ကတော့ရှမ်းပြည်မြောက်ပိုင်းပြည်ထနာရဲ့မူလအစဟာမူရစ်ဆေးဖြစ်တယ်လို့ဆိုပါတယ်။ဒါကြောင့်ပြည်ထနာရဲ့အရေးအမြစ်ဖြစ်တဲ့မူရစ်ဆေးအမြစ်ပြတ်နေနေရေးကိုထိရောက်စွာဆောင်ရွက်ရမယ်လို့ဆိုပါတယ်။နိုဝင်ဘာလ10ရက်နေ့အစည်းအဝေးမှတ်တမ်းကိုကြည့်ရင်ပြည်ထနာအတိန်နဲ့ကိုတက်ချုပ်မင်းအောင်နိုင်မသိတာထင်ရှားနေပါတယ်။နောက်နှစ်လကျော်ကြာတဲ့အခါဇန်နဝါရီလ18ရက်နေ့မှာစစ်တပ်အလို့တော်ကြီးမပတာတင်ကန်းဝတ်တွေနဲ့ကျန့်ဖို့တွေစုပေါင်းပြီးတက်ချုံမင်းအောင်လိုင်းရာထူးကထွက်ပေးဖို့ဆန္ဒပြတောင်းဆိုကြပါတယ
်။လောက်ကန်အခြေဆိုင်ဒေသကိုယ်ခံမှုစစ်ဌာနချုပ်တခုလုံးဇန်နဝါရီလ5ရက်နေ့ကလက်နက်ချအညံ့ခံလိုက်တာဟာစစ်ကောင်စီတပ်ပြိုကွဲမဲ့အရေးအယောင်အဖြစ်သတ်မှတ်ကြပါတယ်။ဒါဟာစစ်ကောင်စီတပ်ညီကုန်းချုပ်မဲ့အကျိုးနည်းရတွေဖြစ်တယ်လို့ညီနောင်သုံးဘွဲ့မဟာမိတ်ရဲ့ကြီးညာချက်မှာဖော်ပြထားပါတယ်။ဒါပေမဲ့စစ်ကောင်စီတပ်ဟာသူ့အလိုလျောက်ပြိုကွဲမှာမဟုတ်ဘဲအပြင်ကပေးတဲ့ဖိအားတွေများလာမှသာပြိုကွဲနိုင်မွယ်ရှိတယ်လို့ CDM လုတ်ထားတဲ့လေတပ်ဗိုလ်ကြီးဇေသူအောင်ကတွဲဆုံမင်းမြန်ငန်တစ်ခုမှာပြောသွားပါတယ်။ဇန်နဝါရီလ20ရက်နေ့ကမန္တလေး PDF တွေဖမ်းဆီးရမိလိုက်တဲ့ဒုဗိုလ်မူကြီးတက်အောင်ကတော့အခုလိုအလုံးဟန်ချက်ညီညီနဲ့ဆက်ပြီးလုပ်နိုင်ရင်နှစ်နှစ်အတွင်းအပြောင်းလဲဖြစ်နိုင်တယ်လို့ဆိုပါတယ်သူတို့စုဖွဲ့ထားတဲ့စစ်ကောင်စီတပ်သားတွေဟာ စစ်တိုက်လူစိတ်နှဲပါလာပြီးစည်ရေးအတွေ့အကြုံမရှိလို့တနက်တောင်မပြေရကြဘူးလို့ဆိုပါတယ
်စစ်ကောင်စီတပ်ပြိုကွဲစားပြုနေပြီလို့စစ်ဖက်ဆိုင်ရာအတွေ့အကြုံရှိသူတွေကသုံးသပ်ပါတယ်စစ်တပ်ဟာမင်းအောင်နိုင်တဲ့အတိုင်းအဝိုင်းကိုကာကွယ်ဖို့အဓိကထားပြီးတိုင်းသူပြည်သားကိုရန်သူအဖြစ်သတ်မှတ်တာမို့စစ်တပ်ကထွက်ချင်သူတွေများပြားလာတာလို့အမေရိကန်စစ်တပ်ကအငြိမ်းစားဒုဗိုလ်မှူးကြီးမီမီဝင်းဘတ်ကဆိုပါတယ်မင်းအောင်နိုင်တဲ့အလိုင်းဝိုင်းအတွက်အသက်ဆုံးပြီးစစ်တိုက်ဖို့လိုသလားကိုယ့်အသက်ကိုတန်ဖိုးထားသလားဆိုတာကိုစစ်ကောင်စီတပ်သားတွေစဉ်းစားဖို့လိုအပ်လာပြီလို့ဆိုပါတယ်စစ်မှုတန်းကအသက်ပေးတယ်ဆိုတာနိုင်ငံအတွက်နဲ့ပြည်သူလူထုအတွက်အသက်ပေးတာဖြစ်ပါလေလူတစုအတွက်မဟုတ်ဘူးလို့ဆိုပါတယ
်2024ကမ္ဘာစစ်ရင်အား Global Firepower စီးရင်မှာနိုင်ငံပေါင်း145နိုင်ငံရဲ့စစ်ရင်အားကိုနှိုင်းရှင်တင်ပြထားပါတယ်အဲ့ဒီတည်းမှာအမေရိကန်ကပထမအဆင့်ရှိပြီးရုရှားကဒုတိယတရုတ်ကတတိယဖြစ်ပါတယ်မြန်မာကအဆင့်35စင်ကာပူကအဆင့်30ထိုင်းကအဆင့်25စသဖြင့်သတ်မှတ်ပါတယ်စစ်သားဥယျာဉ်ဆက်လက်နေပစ္စည်းငွေကြေးအင်အားထောက်ပို့အင်အားစတာတွေပေါ်မှာအခြေခံပြီးတွက်ချက်ထားတာပါဆက်လက်နေပစ္စည်းမှာစင်ကာပူကမြန်မာထက်အဆင့်မြင့်မုံရပါတယ်အများအပြားဝယ်ယူထားတဲ့ဆက်လက်နေပစ္စည်းတွေစစ်ကောင်စီတပ်လက်နက်ချတဲ့အခါမှာတွေ့နိုင်ပါတယ်လက်နက်ခရမ်းတွေရှိနေပေမဲ့စိတ်ဓာတ်ကျဆင်းနေတာကိုအစုလိုက်အပြုံလိုက်လက်နက်ချအညံ့ခံနေတာကသက်တည်ပြသလိုဖြစ်နေပါတယ်စစ်ကောင်ဆောင်ပိုင်းကအလွဲသုံးစားလှုပ်ထားတာတွေများလာတဲ့အတွက်စစ်တပ်တွင်အယုံကြည်ကင်းမဲ့လာတာဖြစ်ပုံရပါတယ
်စစ်ကောင်စီတပ်မှစစ်ရင်အချင်းနဲ့ကြက်တဲလာတာဟာပြိုကွဲပျက်စီးမဲ့လက္ခဏာဖြစ်တယ်လို့2023ဒီဇင်ဘာလထုတ်မြန်မာ Peace Monitor စာဆောင်ကသုံးသပ်ပါတယ်ရာဇဝတ်မှုကျူးလွန်ပြီးစစ်တပ်ကထွက်ပြေးတဲ့တပ်ပြေးတွေစစ်မှုထမ်းဖို့ပြန်လာရင်အရေးမယူဘူးလို့သတင်းစာကကြေညာရတဲ့အသည့်အခြေအနေဆိုးနေပါတယ်စီကံပေါက်ပြဲမှုနဲ့ထောင်ချနေတဲ့စစ်သားတွေကိုလည်းလှုပ်ပေးပြီးစစ်မှုထားခိုင်းတာကြောင့်စစ်ကောင်စီတပ်မှလက်နက်ကင်တကိုးသမျှအများအပြားပါဝင်လာပါလေ2023နိုဝင်ဘာလအထိဖြစ်တဲ့တနှစ်ခွဲအတွင်းမှာစစ်ကောင်စီတပ်လားတပ်လောင်းကျော်သေဆုံးပြီး600ကျော်ဒဏ်ရာရရှိက600ကျော်အဖမ်းခံရတယ်လို့ဆိုပါတယ်ခရင်ပြည်နယ်မှာလုံခဲ့တဲ့နှစ်ကစစ်ကောင်စီတပ်နဲ့ခရင်တော်လှန်ရေးတပ်တွေတိုက်ပွဲ4600ကျော်ဖြစ်ပွားလို့စစ်ကောင်စီဘက်က5000ကျော်သေဆုံးပြီး3000ကျော်ဒဏ်ရာရရှိကြောင်းဇန်နဝါရီလ17ရက်နေ့ထုတ် KNU ဗဟိုသတင်းဌာနကထုတ်ပြန်ပါတယ်စစ်ကောင်စီတပ်သားတွေတောင်းနဲ့ချီသေဆုံးပြီးအုပ်စုလိုက်ရာထောင်ချီပြီးလက်နက်ကန်နေရမှုစစ်တီအင်အားပြုံးတီးလာတာထင်ရှားပါတယ်စစ်ကောင်စီတပ်မှစိတ်ဓာတ်ပြပြပြီးတိုက်ရိုက်ခိုက်ရင်ကြာဆင်းလာတာဟာစစ်တပ်ပြိုကွဲပျက်စီးမဲ့အရေးလက္ခဏာတွေဖြစ်ပြောင်းစီရေးလေးလာသူတွေကသုံးသပ်ကြပါတယ်ခင်ဗျာ
ခင်ဗျာအခုတော့ကျမ်းမာရေးကဏ္ဍလှည့်ရောက်လာပါပြီဒီတစ်ပတ်မှာတော့မှန့်ညံရော့ယောဂါထပ်ဆောင်ကာကွယ်ရေးနဲ့ကြိုတင်သိနိုင်ရေးအကြောင်းကိုဆွေးနွေးထားပါတယ်မှန်ညံကြယောဂကိုကာကွယ်ဖို့ယောဂတချို့မဖြစ်ရအောင်တဲ့နေထိုင်စားသောက်ပုံပြောင်းရမှာရှိတယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြနေပါတယ်ကယ်လီဖိုးနီးယားပြည်နယ်ကိုင်ဇာဆေးရုံကအထူးကုဆရာဝန်ကြီးဒေါက်တာမျိုးမင်းအောင်နဲ့ကိုဝင်းမင်းဆွေးနွေးထားပါတယ်
โอเคตบารอจีด็อกเตอร์မျိုးမြောင်ခင်ဗျာကျွန်တော်တို့ဒီမန်ရှာမှတ်ဉာဏ်ကြတငယ်ပြန်ယောဂါကထိရောက်တဲ့ကုသစေမရှိသေးပေမဲ့ဖြစ်ဖို့အန္တရာယ်ရှိတာကိုရှော့ချကာကွယ်ဖို့အတွက်ကြိုကာကွယ်ရမယ့်ယောဂါတွေနောက်ကြိုလုပ်တဲ့စားသောက်နေထိုင်အိပ်ဆက်ဆေးဝါးတောက်သုံးသင့်ပုံတွေကိုအထူးသဖြင့်ဒီဖြစ်ဖို့အန္တရာယ်များတဲ့မျိုးရိုးရှိသူတွေနဲ့ပုံနောက်မှတ်ဉာဏ်သိမသုံးတော့တဲ့လူကြီးတွေအတွက်ပေါ့နော်အရင်တစ်ခေါက်တည်းကပြောပြီးမှဒီတစ်ခေါက်တော့ဆရာကြီးဒီကာကွယ်ဖို့နောက်ဆုံးအရေးကြီးတာ ਨੇ အခုလိုကာကွယ်တဲ့ကြားကဖြစ်လာခဲ့ရောကြိုသိနိုင်ဖို့အတွက်ဒီလက္ခဏာတွေကိုအဓိကပြောမှာမို့ကာကွယ်ရေးအတွက်နောက်ဆုံးအကြံပြုချင်တာကနေစရှင်းပြပေးပါလားဆရာ
။အဲကျွန်တော်ဒီကာကွယ်တဲ့နေရာမှာနောက်တစ်ခုကကျွန်တော်တစ်ခုပဲစိတ်ဝင်စားဖို့ပြောတာဒီမှတ်ညာမှုလားမဟုတ်နော်မှတ်ညာကိုမသုံးတဲ့လူတွေမှာပညာရေးအကြောင်းဖြစ်အငင်းစားပြုလို့မှတ်ညာမသုံးတဲ့လူတွေမှာပို့ပြီးတော့မှတ်ညာအားနည်းဖို့ဖြစ်သက်တယ်လို့ပဲကျွန်တော်တစ်ခုချက်ပြောချင်တာက တရားထိုင်တာပေါ့နော်ကျွန်တော်ဗုဒ္ဓဘာသာဝင်တော့သိမှာပါ meditation ပေါ့နော်ဒီဥပဒနာရှုရတာမျိုးကလည်းကျွန်တော်တို့ထပ်ပြီးတော့သုတေသနတွေမှာကျွန်တော်ထပ်တွေ့ထားတာပေါ့နော်ဆိုတော့ကျွန်တော်တို့ဒီမေဆွေရဲ့ဒီအပိုင်းဝိုင်းမှာလည်းတွေ့မိပါမယ်ချို့ဒီစတ်တော်ကြီးဝါတော်ကြီးအထုံးပြန်သံဃာတော်တွေကအမှန်တကယ်ရန်ကောင်းတာပဲဆိုတဲ့ဟာကြာသူတို့ကလည်းဒီအချိန်ဆုံးကတရားနေတိုင်းလိုတရားထိုင်ကြတဲ့အကြောင်းလို့သူတို့အမှန်ဉာဏ်ကောင်းနေတာပေါ့နော်ဒါကျွန်တော်တို့ဒီစေပညာမှာလည်းသုတေသနလုပ်ကြည့်ရတာတွေ့ရတာကြတော့ဒီတရားထိုင်နေရခြင်းအောင်နာကိုအားရှိစေပါတယ်ဆိုတဲ့ဟာလေကျွန်တော်တွေ့တာပေါ့အဲ့တော့သူတို့မလုပ်လဲဆိုတော့တရားထိုင်တဲ့လူတွေနဲ့တရားမထိုင်တဲ့လူတွေဆိုတော့နှစ်ဆုခွဲပြီးတော့နှစ်ဆုစလုံးကိုဒီ MRI ပေါ့နော်ဒီ brain ကိုကျွန်တော်ဒီတတ်မှတ်ချက်ကြည့်တဲ့အခါကျတော့ဒီတရားထိုင်တဲ့လူတွေမှာကျွန်တော်ဒီ brain matter ဆိုတဲ့အောင်နာမှာဒီမြေခိုးရောင် tissue တွေမှာပို့ပြီးတော့သူတို့ရဲ့ပမာဏပုံများလာတွေ့ရပါတော့အဲ့ဒီအောင်နာထဲမှာရှိတဲ့ဒီ brain matter တွေကဒီမှတ်ဉာဏ်ကိုအားကောင်းစေတဲ့ tissue တွေပါပေါ့နော်အဲ့တော့ဒီစိတ်ပညာရလေကျွန်တော်တို့ဒီမှတ်ဉာဏ်နဲ့ဆက်ဆက်တဲ့တက်စီလုတ်တဲ့အခါမှာလည်
းဆက်ဆက်မှုတွေလုတ်တဲ့အခါမှာပေါ့နော
်မှတ်ဉာဏ်ထားတဲ့မှာတက်စီလုတ်တဲ့မှာကြာရတယ်တရားထိုင်တဲ့လူတွေကပို့တော့ကောင်းတာတွေ့ရတာပေါ့နော်ဒါမှမဟုတ်ကျွန်တော်ထင်တယ်ရှေ့ရှာပို့ပြီးတော့အဲ့ဒီ၆ထားပို့ပြီးတော့ကောင်းလာမှာပါဒါပေမဲ့အဲ့ဒါမှမဟုတ်ကျွန်တော်ပြောချင်တာတရားထိုင်တဲ့ဟာလည်းအဲ့ဒီမှတ်ဉာဏ်အတွက်အကျိုးရှိပါတယ်ဒါမှမဟုတ်တရားထိုင်တဲ့လူတွေမှာဒီမှတ်ဉာဏ်ရောင်းနေတဲ့ယောဂမျိုးချစ်ဖို့အတွက်သူကဒုက္ခဝင်နေတဲ့အချက်တစ်ခုတော့ပြောလို့ရပါတော့နော
်ဟုတ်ကဲ့ဆရာအဲ့တော့ဒီတရားထိုင်တာကဘလို့မျိုးကြောင့်အခုလို့ကောက်ွယ်ဖို့အကျိုးရှိရလဲဆရာ
ကျွန်တော်တော့ထင်မယ်အော်တရားထိုင်တာဘာမှလည်းအုံနောက်ကိုတကယ်တောင်းနေတာမဟုတ်ဘူးဆိုပေမဲ့တကယ်တမ်းတရားထိုင်တဲ့လူတွေသိပါတယ်တရားထိုင်တဲ့လူတွေကအမြဲတမ်းအုံနောက်ကိုတစ်ချိန်လုံးလုံနေတာပါတရားထိုင်တာအမှန်တော့ဒီမျိုးပဒနာရှိရဆိုတာကဒီခန္ဓာကိုယ်မှာပေါ်လျောက်လိုက်ပြီးတော့ဆွတ်ဆက်ပြီးတော့မှတ်နေရတဲ့အခါကျတော့အဲ့ဒီတရားထိုင်တဲ့လူတွေကအမှန်ဉာဏ်ပိုကောင်းတယ်ဆိုတာစိတ်ပညာအရာကျွန်တော်တို့ယူဆပါတယ်။ That's true ပါပဲဒီ same account တွေခေါ်ပါပဲ။ကျွန်တော်ဒီလူငယ်တွေ true နော်ကျွန်တော်ကိုယ့်ကြီးမှန်သူတွေကကျွန်တော်ခေါ်တာ multitasking ပေါ့။အုံနောက်ကိုတစ်ချိန်တည်းမှာနှစ်ခုသုံးခုလုပ်နေတဲ့ဟာမျိုးရအမှန်တော့မှတ်ဉာဏ်အတွက်အကျိုးမရှိပါဘူး။ဒါမလို့ဥမာပြောမယ်ဆိုတော့တရားထိုင်တာကတစ်ခုအယုံတစ်ခုပဲစိုက်နေတဲ့ဟာမျိုးစူးစိုက်ပြီးတော့မှတ်နေတဲ့ဟာမျိုးတစ်ခုရဲ့လုပ်နေတာမျိုးကမှတ်ဉာဏ်အတွက်အကျိုးရှိစလို့ပဲအလုပ်ကိုနှစ်ခုသုံးခုကိုတစ်ခါတည်းလုပ်နေတာမျိုးကမှတ်ဉာဏ်အတွက်အားနည်းစေပါဘာဆိုတော့ကျွန်တော်တို့မှတ်ဉာဏ်အဲ့လောက်ကျွန်တော်တို့မွေးလေးကဒီနှစ်ခုသုံးခုကိုလုပ်ဖို့အတွက်ကျွန်တော်အုံနောက်ကအဲ့တော့ကိုကျွန်တော်ကဒီဇိုင်းလုပ်ထားတာမဟုတ်ပါဘူးဒါမှလို့မလို့ကဘယ်နဲ့အဲ့အလုံးနှစ်ခုသုံးအုံနောက်သုံးပြီးလုပ်နေတာမျိုးကအမှန်တော့မှတ်ဉာဏ်အတွက်အကျိုးမရှိပါ
ဘူးဟုတ်ကဲ့ဆရာနောက်ပိုင်းလူငယ်တော်တော်များများကတော့အထူးသဖြင့်ကွန်ပျူတာပေါ်မှာပေါ့နော်TV ကြည့်နေချိန်မှာပါအုံနောက်ကစွမ်းစားကိုပြနေတယ်လည်းပါတာပေါ့နော်အဲ့တော့အဲ့လိုမျိုးဆရာကြီးဒီရှောင်သင့်တာတွေရောနောက်ထပ်ပြောဖို့ရှိရမလားဒီယောဂမဖြစ်အောင်လို့
ကျွန်တော်တို့ဗာကျန်သေးတယ်ကျွန်တော်တော့တော်ဆုံးနေပါပြီ
ဟုတ်ကဲ့ဆရာအဲ့ဆရာကျွန်တော်နောက်ဒီမှတ်ဉာဏ်ကြမေးရောတဲ့ငယ်ပြေယောဂပေါ့နော်ဒီမန်ရှာဖြစ်လာတာကိုကျိုသိနိုင်ဖို့အတွက်အဓိကဆိုရင်ဘယ်လိုလက္ခဏာတွေစပြီးတော့သတိပြုမိဖို့လုပ်မလဲ
ဟုတ်ကဲ့ဆိုတော့အဓိကတော့ပုံမှန်လုံးနေကြဟာမျိုးမလို့ချက်ချင်းမလို့တတ်တဲ့ဟာမျိုးပြီးတော့ကိုယ့်ရဲ့စိတ်နှီးမျိုးဆက်နံပါတ်ကိုမှတ်မိတဲ့ဟာမျိုးအဲဆိုတော့စိုးရင်တည်းမှာဥမာဆိုပါစို့ကျွန်တော်တို့နောက်နိုင်ငံမှာဆိုရင်တော့ဒီကျွန်တော်တို့ဒီ shoe ကို you know ထားလုပ်တဲ့အခါမှာ
ဖနက်ချိုးချီတာပါဆရာနော
်ဖနက်ချိုးချီတာကိုကျွန်တော်တို့ဖနက်ချိုးချီတာတဘွားတစ်ချောင်းလုံလာပြီးတော့မှဒီတနေ့မှာဒီဖနက်ချိုးဘယ်လိုချီရမှန်းမသိတဲ့လူမျိုးတွေ啊ဒါမျိုးကကျွန်တော်တို့စိုးရင်သိပါတယ်ဆိုတော့ပုံမှန်လုံနေကြအလုံးမျိုးကျုပ်ပြည့်မသိတော့တာမျိုးနောက်မို့လဲကိုယ့်ရှင်နှီးမျိုးဆက်ထဲမှာကိုယ်မျိုးရင်းနေရမှာနော်ကိုယ်ကြီးနာမည်ကိုယ့်ရဲ့တူနာမည်ကိုလုံးဝမမှတ်မိတော့တာမျိုးအဲ့လိုမျိုးဆိုရင်တော့ကျွန်တော်တို့စိုးရင်သိပါတယ်ဒါပေမဲ့အဲ့ဒါကြီးလာတဲ့အခါကျတော့တခြားအရေးကြီးတဲ့ဟာတွေချက်ချင်းမသိတာတော့ကျွန်တော်အသက်ကြီးမှမဟုတ်ပါဘူး။အသက်ငယ်တဲ့လူမှလည်းဖြစ်တတ်ပါတယ်။အလုပ်များတဲ့အချိန်အုံနောက်ဖြီးစည်းတဲ့အချိန်မှာထားမှာတော့ကျွန်တော်တို့ဒီဖြီးသွားဖို့တဲ့ဟိုတယ်နဲ့မှမမိတာမျိုးတော့ဒါဖြစ်တတ်ပါတယ်။ဒါပေမဲ့ကျွန်တော်ကပုံမျိုးပေါ့ဖနက်ချီတာရုတ်တရက်မချီတော့တာမျိုးကိုယ့်ရဲ့မိနာမည်ရုတ်တရက်မမှတ်မိတော့တာမျိုးအဲ့မျိုးတွေကတော့ကျွန်တော်တို့စိုးရင်စမ်းမှုကြရင်တော့ကျွန်တော်တို့ဆရာဝန်ကိုတွေ့ပြီးတော့အဲ့မှာမှတ်ဉာဏ်စစ်တဲ့ဟာမျိုးကျွန်တော်လုပ်တင်ပါတယ်
။ဟုတ်ကဲ့ဆရာ။နောက်တစ်ခုကဒီပုံမှန်စကားပြောနေရင်းနဲ့ရောသတိပြုနိုင်တဲ့လက္ခဏာမျိုးရှိတာဆရာ
။ဟာဟုတ်ကဲ့ဆိုတော့ပုံဉာဏ်အဲ့ဒါလည်းကျွန်တော်အကောင်းဆုံးဥပမာနဲ့ပြောမယ်ဆိုရင်တော့ကျွန်တော်အမေရိကန်မှာပေါ့နော်ဒီကျွန်တော်သမရဟောင်း Ronald Reagan သူတို့အမေရိကန်တော့ကျွန်တော်အမေရိကန်မှာနာမည်ကြီးပါဘူးဆိုတော့သူကလည်းဒီမှတ်ဉာဏ်အားနည်းတဲ့ယောဂါဖြစ်ပြီးတော့အဲ့ဒီမှတ်ဉာဏ်အားနည်းတဲ့ယောဂါနဲ့ပဲဆုံးသွားတာပါ။ဆိုတော့ဒီကသုတေသနရှင်တွေကဒီ Ronald Reagan ရဲ့မိကုံးတွေကိုကျွန်တော်ပြန်ပြီးလေ့လာတဲ့အခါကျတော့သူဒီယောဂါမဖြစ်ခင်မှာတည်းကသူရဲ့မိကုံးတွေမှာသူကဒီကျွန်တော်တို့စကားတုံးတဲ့နေရာမှာသူကအားနည်းလာတာသူတွေ့ရတယ်သူကဥမာဆိုပါဆိုသူစကားတစ်ခုံးကိုသူတုံးကျင်တဲ့နေရာမှာအဲ့ဒါဆိုမချစ်ချင်းမပြောနိုင်တဲ့ခါကျတော့သူကျန်အချွေးလေးစကားမျိုးကိုပဲသူတုံးလိုက်တာပါနော်သူဒီအဲစကားပြောတဲ့နေရာမှာဟိုကသူကအမှန်ညာမကောင်းဘူးသူပြောကျင်တဲ့
တတ်တတ်မမအတိပဲရှိတဲ့ဆာလုံးကိုရှာမတွေ့လို့ပါဆရာနော
်အတိပဲရှိတဲ့ဆာလုံးကိုရှာမတွေ့ရသူဆာလုံးကိုတွောနေတဲ့ဆာလုံးကိုရှာမတွေ့တဲ့အခါကျတော့သူတို့တခြားဆာလုံးနဲ့သူတို့အစားတို့ပြီးတုံးမဲ့ရတာပေါ့ဟိုဝေဝေဝဝဆာလုံးမျိုးနဲ့သူတို့အစားတို့တဲ့အခါကျတော့အဲဒါကြောင့်မလို့ဒီသူတို့ကိုယ်စကားဥမာကိုယ်စကားတော့မှကုလေးရင်ပြောပြီးတော့ကုလေးရင်မေ့သွားတဲ့ဟာမျိုးပေါ့ဥမာဆိုပါဆိုဆရာဝန်တွားတွေ့ရမယ့် appointment ရှိတဲ့တော့မှမနေ့တမတဲမှာပဲနှစ်ခါသုံးခါပြန်ပြီးတဲ့ဟာမျိုးပေါ့နော်ဒီစကားအနှဲဝါတာမျိုးပြီးတော့ကြောက်ချင်တဲ့စကားလုံးကိုရှာမတွေ့တာမျိုးဟာကျွန်တော်အញ្ញံကိုစိုးရိမ်ဖို့ကောင်းတာပေါ့နော်အဲ့ခါမှစပြီးတော့ဆရာဝန်တွားတွေ့နေပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီယောဂါဖြစ်တာကြိုသိနိုင်ဖို့နောက်ထပ်သတိပြုသေးတဲ့လက္ခဏာတွေကိုနောက်ပတ်မှာဆက်ပြောအောင်ဆရာကျေးဇူးအများကြီးတင်ပါတယ်ဆရာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
VOA အစီအစဉ်လေးကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ခင်ဗျာ VOA ကထုတ်လွှင့်ပြသမျှသတင်းတွေအပတ်စဉ်ကဏ္ဍတွေနဲ့ဗီဒီယိုသတင်းတွေကို VOA ရဲ့ website စာမျက်နှာအပြင် VOA ရဲ့ Facebook, Telegram, Instagram, X စတဲ့ social media တွေမှာလည်းအပြည့်စုံတင်ထားပေးတာမျိုးတွားရောက်ရှုစားဖတ်ရှုနိုင်ပါတယ်အခုတော့တိုင်းရင်းသားဒေသတွေမှာလူအခွင့်အရေးချိုးဖောက်ခံရတဲ့အကြောင်းတွေကို Fever Wine တို့သားတွေစူးစီးတင်ဆက်တဲ့တိုင်းရင်းသတင်းလှအစီအစဉ်ကိုနားဆင်နေပါပြီ
စင်တင်ဆက်သွားမယ်တိုင်းရင်သတင်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အသံတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအာမီပါနေဆက်ဒေသတိုင်းသားသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွာမှာနားဆင်ရမှာတွေကတော့ခရီးနီပြီးရှားရောမြို့နယ်မှာစစ်ရှောင်းမျိုးသမီး3ယောက်နဲ့ကလေး3ယောက်ကိုစစ်တပ်ကပြစ်ဒတ်သွားပါတယ်။ကချင်ပြည်ဖက်ကန့်မြို့နယ်ကမိုင်းဖက်ကန့်လမ်းပေါ်မှာရှိတဲ့မူဥပင်ရွာကိုတော့စစ်တပ်ကဝင်ရောက်မီးရှို့သွားလို့တရွာလုံးနီးပါးမီးလောင်ပြာကျသွားပါတယ်။သတင်းလွာတွေထဲမှာတော့ချင်းပြည်အစိုးရအဖွဲ့အနေနဲ့ရက်တရအတွင်းမှာဘာတွေကိုအဓိကဦးစားပေးဆောင်ရွက်သွားမှာလဲဆိုတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်။
ကျမကနန်းဟောင်မရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်နီပြည်ရှားတော်မြို့နယ်မှာနေရစွန့်ခွာထွက်ပြေးနေရတဲ့စစ်ရှောင်းဒုက္ခသည်အမျိုးသမီး3ယောက်နဲ့ကလေး3ယောက်ကိုစစ်ကောင်စီတပ်ကတနင်္လာနေ့မှာပြစ်ဒတ်သွားပါရယ်။အသက်ခံရသူတွေထဲကိုဝန်ဆောင်မိခင်တယောက်လည်းပါဝင်ပြီးကလေး3ယောက်ကလည်းအယံငယ်နေသေးတယ်လို့ဒေသတွင်းသတင်းရင်းမြစ်ကပြောပါရယ်။တနင်္ဂနွေနေ့ကစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ဖွဲ့ဟာစစ်ဘေးရှောင်ကလေးတွေနဲ့ကိုဝန်ဆောင်အမျိုးသမီးအပါအဝင်9ယောက်ကိုလူသားတိုင်းကအဖြစ်ဖမ်းဆီးသွားပြီးနောက်6ယောက်ကအသက်ခံလိုက်ရတာဖြစ်ပါတယ်။အမျိုးသားတစ်ယောက်ကတော့ထွက်ပြေးလွတ်မြောက်လာတယ်လို့ဆိုကြပါတယ်
။ကချင်ပြည်ဖားကန့်မြို့နယ်ကာမိုင်းဖားကန့်လမ်းမပေါ်မှာရှိတဲ့မူဥပင်ရွာကိုဗိုလ်တော်ဦးနေမနဲ့ပိုင်းမှာစစ်တပ်ကဝင်ရောက်မီးရှို့ခဲ့လို့တရွာလုံးနေပါမီးလောင်ပြာကျသွားပါတယ်။စစ်ကောင်စီစစ်ကြောင်းရွာထဲကိုဝင်လာလို့ရွာသားအများစုကတော့ဘီးလွတ်ရာကိုထွက်ပြေးနေကြပါတယ်။ဒါ့အပြင်မီးရှို့ခံရတဲ့ရွာကဒေသခံ10ယောက်လောက်ကိုတော့စစ်ကြောင်းဝင်လာချိန်ဖမ်းဆီးစစ်ဆီးခဲ့ပြီးပြည်နေညနေမှာပဲပြန်လွတ်ပေးခဲ့တယ်လို့ဒေသခံတယောက်ကပြောပါတယ်။တိုက်ပွဲဖြစ်တာမရှိဘဲကာမိုင်းမြို့မှာရှိတဲ့စစ်ကောင်စီတပ်သားအင်အား50ခန့်ဟာကုန်တင်ကားတစ်စီးနဲ့ရွာကိုရောက်လာပြီးမီးရှို့ခဲ့တယ်လို့ရွာသားတွေရဲ့ကားလေထွန်ဆက်တွေစိုင်းကယ်တွေကိုပါမီးရှို့သွားတာဖြစ်ပါတယ်။
ရခိုင်ပြည်ကြောက်ဖြူအခြေဆိုင်စစ်ကောင်စီဇညဝတီရဲ့တပ်ဌာနချုပ်ကတပ်မိသားစုတွေကိုရေချောင်းကနေပြောင်းရွှေ့နေတယ်လို့ဒေသခံတွေကပြောပါတယ်။တနင်္လာနေ့မနေ့ကစာပြီးကုန်တင်တင်ပေါ်တစည်းနဲ့မိသားစုဝင်တွေကိုတင်ဆောင်ပြီးရေချောင်းကနေတန်တွဲဘက်ကိုယူဆောင်သွားတာဖြစ်တယ်လို့ကြောက်ဖြူမြို့ခံတွေကပြောပါတယ်။ဇန်နဝါရီလတုန်းကဇညဝတီရဲ့တပ်ဌာနချုပ်ကိုရခိုင်တပ်တော်ကအတွဲလိုက်ပစ်ဒုံးတွေနဲ့နှစ်ကြိမ်ပစ်ခတ်ခဲ့တယ်လို့ဖေဖော်ဝါရီလ၁ရက်နေ့ကလည်းကြောက်ဖြူမြို့နဲ့အတွင်းမှာစစ်ကောင်စီတပ်နဲ့ရခိုင်တပ်တော်တို့တိုက်ပွဲဖြစ်ပွားပြီးတဲ့နောက်အခုလိုမိသားစုဝင်တွေကိုစစ်တပ်ကပြောင်းရွှေ့နေတာဖြစ်ပါတယ်။
Champi mind boom mu a drain sick out see poo bound up quick, but oop be to say, but oop a muta tamaro, PNO, PNA, Champi dute party, Champi tamaro, SSPP, SSA, Tadu a jar, see it, Tima ni chabare, Tanilanima, mind boom mu, Chu cam yua, Chu cam bono ji jam a drain tassue tare, sick out see da, PNA, Tane, SSPP, Tadu a jar, see it, Tima, Mushikere, Lu, Dita cam, muta teoka, Piovare, Yua can be do rene, bono jirika, when yau piampi, Dombalu, SSPP, Tapian so dobby me, Napetta riga, Juani Namawe, Shini Jabare, Najao Taipuri Pilamago, Dita Kanriga, Suye ni Jabare, Maipu Muneha, SSPB, Dalu Shani Tine Nia Pibi, Sitane PNA Aquari, Winlara, the Balawe Shidi Lu Su Jabare.
Siana, they moved on the da gala, drink chimpine, ma dola yeta periga, Sikansi, does a can, the Sali Kugu, think by Kedalu, yes a can, send a Kugu, le son lo carelu, Chiye ya pecho, institute of chin a fega, topia mare, Siana, they moved on the adwin, chimpine, Sikansi, net dola ye ya sureja, type web a jenny, goya jo, pipa kaya, sitaga a ma can chi, go utare, a candy a bawe, does a can bound a Sali Kugu, think by Nanke Jarelu, Chiye. အဖွဲ့ချုပ်ရဲ့အစီအခံစာမှာဖော်ပြပါတယ်စခန်းသိန်းစရာမလိုပဲစစ်ကောင်စီတပ်ဖွဲ့တွေကအလိုအလျောက်စွန့်သွားတယ်ရဲစခန်းကလည်းချင်းပြည်နယ်မှာ12ခုအထိရှိခဲ့တယ်လို့ဆိုပါတယ်ဒါကိုကြည့်ချင်အပြင်ချင်းပြည်နယ်အတွင်းနယ်မြေ86ရာခိုင်နှုန်းကျော်ကိုချင်းတော်လိုင်းရဲ့အင်အားစုတွေကထိန်းချုပ်နိုင်ပြီဖြစ်တယ်လို့ချင်းရဲရအဖွဲ့ချုပ် ICA
မွန်ပြည်နယ်နဲ့တနင်္သာရီတိုင်းနယ်ဆက်ရေးတောင်ပိုင်းနယ်ရေဖြူမြို့နယ်မြောက်ပိုင်းအစမှလှုပ်ရှားနေတဲ့နိုင်ပညာဦးစီးတဲ့ရမညတပ်ဖွဲ့ဝင်10ယောက်ဟာလက်နက်ခွန်နဲ့လက်ကြီးစံတွေနဲ့အတူမွန်ပြည်သက်ပါတီနယ်လာရောက်ပူးပေါင်းခဲ့ပါတယ်။တနင်္လာနေ့မနေ့စောစောမှအမိမတိလက်နက်ကင်အဖွဲ့ကရမညတပ်ဖွဲ့ကိုမှတ်မှတ်တင်လာရောက်တိုက်ခိုက်ခဲ့တဲ့နေရာမှာတပ်ဖွဲ့ဝင် ောင်းဆောင်နိုင်ချမ်းစုသူကပြီးခဲ့တဲ့နှစ်စက်တင်ဘာလရဲ့လှုပ်ကြံခံရလို့တည်ဆုံခဲ့ပြီးနောက်နိုင်ပညာကဆက်ဦးဆောင်ကလှုပ်ရှားခဲ့တာဖြစ်ပါတယ
်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပြီးတော့မှာပါချင်းဒေါ်လာရင်းအားစုတွေကိုတိုင်းဖွဲ့စည်းတဲ့ချင်းပြည်အစုအယကရက်တရာအတွင်းအကောင့်ထဲဖွဲ့ရမယ့်စီမံကိန်းတွေကိုချမှတ်လိုက်ပါတယ်ချင်းပြည်အစုအယအဖွဲ့အနေနဲ့ရက်တရာအတွင်းမှာဘာတွေကိုအဓိကဦးစားပေးဆောင်ရွက်သွားမှာလဲကိုရော့ဘတ်ကစူးစီးထားပါတယ်
ချင်းလန်းကောင်စီကနေဖွဲ့စည်းလိုက်တဲ့ချင်းပြည်အစိုးရအဖွဲ့ရဲ့ရက်တရာစီမံကိန်းထဲမှာအုပ်ချုပ်ရေးရန်တရာစနစ်တကျလဲပတ်နိုင်ရေးပြည်သူ့လုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးတို့ကိုအလေးထားဆောင်ရွက်သွားမယ်လို့ချင်းပြည်အစိုးရအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူလည်းဖြစ်နိုင်ငံခြားရေးဝန်ကြီးဒေါက်တာရွှေခါကပြောပါတယ
်အခုမှပဲစတင်ပြီးတော့တိဆောက်တာဖြစ်နေပေါ့ဆရာယုံရန်ပြားလဲပတ်နိုင်ရေးအတွက်ယုံကိစ္စစတပ်ကိစ္စစစ်တူရန်ပြားကိုလို့အဲ့ဒီတော့ရန်ပြားတွေကိုကျွန်တော်တို့ကြည့်ဖို့လုပ်ဖို့ဆိုတော့ပထမချက်တို့တဲ့ချက်တွေနဲ့ကတော့ရက်တရာတွေပါဦးစားပေးနေတဲ့ကတော့အုတ်ချုပ်ကြီးရန်တရားလည်းပတ်ဖို့နဲ့တရားဥပဒေစိုးမိုးရေးကိုကျွန်တော်တို့ကဆောင်ပေးပြီးတော့လုပ်ဖို့
ချင်းပြည်အစိုးရဖွဲ့ရဲ့ပထမကြိမ်အစည်းအဝေးကိုဖေဖော်ဝါရီလ2ရက်နေ့ကနေ3ရက်နေ့အထိကျင်းပပြုလုပ်ခဲ့ရာဝန်ကြီးချုပ်ဝန်ကြီးတွေနဲ့ရှိနေချုပ်အပါအဝင်14ယောက်တက်ရောက်ခဲ့ပြီးဒီရက်တရာစီမံကိန်းကိုချမှတ်နိုင်ခဲ့ကြတာဖြစ်ပါတယ်။ဒီနေ့အတွင်းပညာရေး၊ကျန်းမာရေး၊လူသားချင်းစာနာထောက်ထားရေးနဲ့ပြည်လဲထူထောင်ရေးစီတဲ့ဝန်ထမ်းအရေးတွေကိုထိရောက်စွာဆောင်ရွက်နိုင်ရေးအတွက်ပြည်တွင်းပြည်ပကလူသားချင်းစာနာထောက်ထားရေးလုပ်နေတဲ့ NGO INGO အဖွဲ့အစည်းတွေနဲ့လည်းပူးပေါင်းဆောင်ရွက်နိုင်ရေးတွဲဆုံဆွေးနွေးမယ်လို့ဒေါက်တာရွှေခါကပြောပါတယ
်ဥပမာအပင်းကြီးကန္တာဆိုလို့ရှိရင်ဟိုပညာရှိမှုကသူ့ဆိုလို့ပေါ့ workshop ပါခင်ဗျဟိုမော်ရယ်ချမှတ်နိုင်ဖို့အတွက်လောက်ကြမယ်ဆိုပြီးတော့အဲ့လိုမျိုးစီစဉ်အားလာရရှိပါတယ်ဟုတ်ကဲ့ဒီစီဒီမော်တာကြီးရာကိစ္စကကျွန်တော်တို့တင်ပေါ်တဲ့နေရာတိုင်းမှာအလုံးနော်အလုံးခထားနိုင်ကျွန်တော်တို့ကအပေါ်ရချမှတ်ထားတာပေါ့ဆရာတော့ချင်းတိုင်းကောင်ဆရာကချမှတ်ထားတယ်ဟာဆိုတော့အဲ့ဒါကိုအစိုးရကနေအကောင့်ထဲပို့ဖို့
ချင်းပြည်အစိုးရတဲ့အနေနဲ့အမျိုးသားညီညွတ်ရေးအစိုးရ NUG Federal Unit အစိုးရတို့နဲ့ပါပူးပေါင်းလုပ်သွားမယ့်အပြင်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအစိုးရအဖွဲ့အစည်းတွေဒေသဆိုင်ရာအဖွဲ့အစည်းတွေအိမ်နီးချင်းနိုင်ငံအစိုးရတွေနဲ့လည်းမိဖက်ဆက်ဆံရေးကိုတည်ဆောက်သွားမယ်လို့ဆိုပါတယ်ထမအကြိမ်ချင်းပြည်လွှတ်တော်အစည်းအဝေးကနေလည်းရက်တရာစီမံကိန်းကိုချမှတ်နိုင်ခဲ့ကြပြီးချင်းပြည်လွှတ်တော်ဥပဒေဒေသန္တရအုပ်ချုပ်ရေးဥပဒေကာကွယ်ရေးဥပဒေတွေကိုပြဋ္ဌာန်းနိုင်ရေးအတွက်ဆောင်ရွက်သွားမယ်လို့ဆိုပါတယ်ခင်ဗျာ
စက်ကောင်စီကအာဏာသိမ်းကာလနောက်ထပ်6လတက်တန်းတိုးလိုက်တာဟာလုံးဝအလျှော့မပေးတဲ့အနေအထားဖြစ်ပြီးထိုးစစ်တွေပိုများလာနိုင်တယ်လို့မွန်ပြည်နယ်ဘက်ကပါစစ်ပွဲတွေကူးဆက်လာမှာဖြစ်တယ်လို့သုံးသပ်ပြောဆိုမှုတွေရှိနေပါတယ်ဒီကြောင့်တော့ရမရတင်ဆက်ထားပါတယ
်အာဏာသိမ်း3နှစ်ပြည့်ချိန်မှာစစ်ကောင်စီဥက္ကဋ္ဌကနောက်ထပ်တက်တန်း6လထပ်တိုးလိုက်တာဖြစ်ပါတယ်စစ်ကောင်စီဘက်ကလုံးဝအလျှော့မပေးတဲ့အနေအထားဖြစ်လို့တိုက်ပွဲတွေပိုများလာနိုင်တယ်လို့မွန်ပြည်ဖို့ဖြည့်ရေးစင်တာ MSDC ဒါရိုက်တာနိုင်ပညာမောင်ကပြောပါတယ်
။ဒါကဟိုအလျှော့မပေးတဲ့တဘောပေါ့နော်။အလျှော့မပေးနေတာမျိုးဖြစ်တယ်။နောက်ဒီဘက်ကလည်း true system ပဲ။ဟိုထိတွေ့မှုတွေကပိုများလာမယ့်နေတာမျိုးဖြစ်တယ်။ကျွန်တော်ပြင်ဆင်လာတဲ့နေတာမျိုးဖြစ်တဲ့အခါကျတော့ကျွန်တော်မွန်ပြည်နယ်ကလို့ကူးဆက်လာတဲ့စစ်တမ်းကိုဂျူတင်ကာဝယ်ဖို့လို့မလို့ကျွန်တော်ယူဆတယ်။ကိုမရှိတဲ့အစုအဖွဲ့တွေနဲ့နှိစရာနှိစရာအစုအဖွဲ့တွေကိုရက်တဲ့တိဆောက်တော့ဟိုတကူကူဖြစ်ရင်ဘလို့အကူအညီပေးကြမလဲတက်ကြီးရောဟိုဒီခရီးတွေဘလို့ပုံစံမျိုးနေရာချမလဲအဲ့ဒီပုံစံမျိုးကစားချင်တယ်ဟိုအပလန်တွေဘလို့အသေးချာစီစဉ်ဖို့လိုမယ်ထင်တယ
်အာနာတိန်တုံးနှစ်တာကာလမှာမွန်ပြည်နယ်အတွင်းစစ်ကောင်စီတပ်နဲ့တော်လှန်ရေးအားစုတွေကြားထိတွေ့ပစ်ခတ်မှုပေါင်းအကြိမ်460ထက်မနည်းဖြစ်ပွားခဲ့တယ်လို့ဖေဖော်ဝါရီလဇန်ထုတ်လူဝန်အိမ်စာစင်ကရေးသားဖော်ပြထားပါတယ်2023ခုနှစ်တည်းမြန်မာနိုင်ငံရဲ့တောင်ပိုင်းမှာစစ်ရေးအရှိန်မြင့်လာနေပြီးပဲခူးနဲ့ကရင်အစပ်မွန်ပြည်နယ်တထောင်မဲ့ချမ်းအပြင်ကော့ကရိုက်ဘက်မှလည်းတိုက်ပွဲတွေဖြစ်ပွားနေတယ်လို့နိုင်ပညာမောင်ကပြောပါတယ်။မွန်ပြည်နယ်နဲ့ဆက်ဆက်နေတဲ့တနင်္သာရီတိုင်းဒေသကြီးတွေကရွာတွေထဲမှာလည်းတိုက်ပွဲတွေဖြစ်ပွားခဲ့လို့ကရင်ရွာတော်တော်များများပျက်စီးခဲ့တယ်လို့မြိုက်ထွေဒေသမှာတိုက်ပွဲသတင်းစောက်ကြည့်လေ့လာနေတဲ့ပြည်ချစ်တော်လာရေးရဲဘော်ဟောင်းဝင်းလိုင်ကပြောပါတယ်။
တိုက်ပွဲတွေကရွာတော့မှာပေါ်လာရွာတော့မှာပေါ်လာလူတို့ကတော့ကဖြစ်တယ်တိုက်ပွဲတစ်ခါဖြစ်ရွာတွေရောပြက်တိုက်ပွဲတစ်ခါဖြစ်ရွာတွေရောပြက်ဘူးသုံးနှစ်တော့မှာဒီသေးတဲ့တိုင်းမှာရွာတွေပြက်သွားတာတော်တော်များဖြစ်သွားတယ်အများဖြစ်တော့ကျွန်တော်တို့မြေလေဝဲခရိုင်ကေယူတပ်မှလည်းအောက်ကကရင်ကြီးရွာတွေများတယ်ဒီပလောတို့သေရလာရီတို့အဓိကတိုက်ပွဲဖြစ်တဲ့နေရာတွေပါလေမြို့မှာကြီးရွာတွေဆိုတော့တော်တော်နည်းတယ်ကရင်ကြီးရွာပဲအများဖြစ်ပျက်စီးတာများ
စစ်တပ်ရဲ့အာဏာသိမ်းမှုကြောင့်နိုင်ငံအတွင်းလူဦးရေ2,000+ကျော်ဥအိမ်စုခွာထွက်ပြေးနေရပါတယ်။လူ18,000+ကတော့အကူအညီလိုအပ်နေတယ်လို့ဥရောပသမဂ္ဂနဲ့အမေရိကန် UK အပါအဝင်နိုင်ငံ၈နိုင်ငံတို့ကအာဏာသိမ်း3နှစ်ပြည့်တဲ့ဖေဖော်ဝါရီလ3ရက်နေ့မှာပူးတွဲကြေညာချက်ထောက်ပြန်ထားပါတယ်။
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ကရင်ပြည်ရှားတောမြို့နယ်မှာစစ်ရှောင်းမျိုးသမီး3ယောက်နဲ့ကလေး3ယောက်ကိုစစ်တပ်ကပစ်တပ်သွားပါတယ်။ကချင်ပြည်ဖားကတ်မြို့နယ်ကမိုင်းဖားကတ်လမ်းပေါ်မှာရှိတဲ့မအူပင်ရွာကိုစစ်တပ်ကဝင်ရောက်မီးရှို့ခဲ့လို့တရွာလုံးနီးပါးမီးလောင်ပြကျသွားပါတယ
်။တော်ရရှင်တွေကနားဆင်နေကြတာကတော့နေဆက်ဒီသားအတိုင်းသားသတင်းထောက်တွေကလည်းအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းလောပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမအမီပါ။
အရင်တင်းလို့အစီအစဉ်ကိုတားဆင်ခဲ့ရတာပါအပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာအခုတော့သတင်းအကျဉ်းချုပ်ကိုဆက်ပြီးတော့ပြောပြပါမှာဖြစ်ပါတယ်ဗျာအမေရိကန်နိုင်ငံရဲ့ဝန်ကြီးဘလင်ကန်ဟာသူ့ရဲ့အရှိလေပိုင်းဒေသခီးစဉ်အတွင်းလေးလကြာနေပြီဖြစ်တဲ့အစ္စရေးဟမတ်စစ်ပွဲအပြစ်ရရေးအတွက်ရောစစ်သွေးကြွတွေဖန်ထားတဲ့ဒဇာကန်တွေနောက်ထပ်ပြန်လွှတ်ပေးရေးအတွက်ပါသဘောတူညီမှုတစုံတရာအသစ်မရရှိဘဲဝါရှင်တန်ဒီစီကိုပြန်လည်ရောက်ရှိလာပြီဖြစ်ပါတယ်မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခိုလုံလာတဲ့မြန်မာနေကြားဆောင်တပ်သားတွေအန်ဒီယေကင်းကင်းနဲ့နေရက်အမြန်ပြန်နိုင်ရေးကိုဦးစားပေးဆောင်ရွက်သွားမယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနကခြားသာပရိနေမှာပြောပါတယ်သူတို့ကိုလေကြောင်းကနေပြန်ပို့မလားရေကြောင်းကနေပြန်ပို့ရမလားဆိုတာကိုတော့မသိသေးကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဌာနကပြောပါတယ်မြန်မာစီဝေးဆောင်ဒုက္ခသည်တွေကိုကူညီဖို့လူသားချင်းစာနာမှုအကူအညီပေးလမ်းကြောင်းတစ်ခုကိုတလအတွင်းမှာဖွင့်ပေးသွားမှာဖြစ်ကြောင်းထိုင်းနိုင်ငံရေးဝန်ကြီးနူကာရာကပြောကြားလိုက်ပါတယ်ထိုင်းမြန်မာနယ်စပ်ထပ်ခရိုင်တဲ့စခန်းချလှုပ်ဆောင်မှုစီစဉ်ထားတဲ့နေရာမှာစစ်ဆေးမှုတွေလုပ်ပြီးချိန်မှာအခုလိုပြောလိုက်တာဖြစ်ပါတယ်ဗျာတောက်ကြနေမနက်ခင်းအတွက်နောက်ဆုံးရသတင်းတွေကအချင်းချုပ်ဖြစ်ပါတယ်ဒီကနေ့မနက်အစီအစဉ်ထုတ်လွှင့်ရမှုကကိုဇော်မိုးကျော်ဖြစ်ပြီးတော့ရုတ်တံပိုင်းဆိုင်ရာအတန်လှင့်ဒရိုက်တာကတော့ James Smith ဖြစ်ပါတယ် VOA American တန်ရဲ့မနက်ခင်းအစီအစဉ်တွေကိုမနက်6:00နာရီ9:00အထိလိုင်းလိုမီတာ3049လိုင်းလမီတာ190ကပါတင်ဆက်ခဲ့တာပါ VOA ကိုအားပေးကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ VOA ရဲ့ website လေးစာ burmese.voanews.com ဖြစ်ပါလေ။